ဒီနေ့သာသနာတော်နှစ်2555ခုကုသတက္ကိ1383ခုတပေါင်းလာပြည့်ကျော်73ရက်2012ခုလပိုင်း20ရက်အင်္ဂါညဉ့်ခါကလမရန်တိုင်းဒေသကြီးရန်ကုန်မြို့သာသနာ့ဝန်ကြီးဌာနနေဆက်နေတော်တန်းဒေသသာသနာပြုတင်တန်းချောင်းစုတည်တိဗိမ္မာတော်ကြီးရဲ့အတွင်းမှာဆင်းရင်ကျင်းပတဲ့မဒါနဓမ္မပူဇံတရားပွဲကြီးမှာဓမ္မနာလူရင်များဖြစ်ကြတဲ့မိဘနှစ်ပါးဖြစ်ကြသောဥကျော်မြင့်ဒေါ်စောကျူအားအမှုထမ်းပြီးတော့ကိုသိန်းမြင့်မတ်တွယ်တွယ်အောင်မင်္ဂလာစေဆေးဆံမိသားစုတို့ရဲ့ဓမ္မဒါနကောင်းမှုကိုအကြောင်းပြုပြီးတော့အလုံးသောဝေယဝိဇ္ဇဆောင်ရွက်ကြတဲ့ပုဂ္ဂိုလ်ပေါင်းတို့ရဲ့ကုသိုလ်ကောင်းမှုကိုအကြောင်းပြုပြီးတော့ဒီကနေ့ညဘိသပောင်းတော်ကောင်းတို့မြတ်စွာဘုရားဟုတ်ကြတော့မဟုတ်ခဲ့တရားဒေသနာတော်များကိုနိုင်ယူကြည်ညိုခွင့်ရကြတယ်။ဘုရင်တို့လည်းလည်းဆောဖရာဟုတ်ကြတော့မဟုတ်ခဲ့တဲ့တရားဒေသနာတော်များကိုဟောကြားခွင့်ရပါတယ်။ဒီတော့ဒီကနေ့ကဥစဉ်တို့ပိသပေါင်းသူတော်ကောင်းတို့ကိုဗာတရားဟောမှလည်းဆိုလို့ရှိရင်ခုတ်တကနိကေဓမ္မရပါဠိတော်အပ္ပမဒဝေမာလာရှိတဲ့ကုံဘဂောတကဝိထုလို့တဂယနာတေမတိမြတ်ကြီးများခေါင်းစစ်တက်ပြီးတော့မတန်းတင်ထားတဲ့ဂါထာတစ်ပုဒ်မြတ်စွာဘုရားဟောထားတာရှိပါလေ။အဲ့ဒီဂါထာကိုအခြေခံပြီးတော့ဒီကနေ့ညလူငယ်တွေကိုအထက်ကရည်ရွယ်ပြီးတော့မနေ့တုန်းကတော့လူကြီးတွေအတွက်အထက်ကရည်ရွယ်တယ်လို့ဆိုရမှာပေါ့နော်။ဒီကနေ့တော့လူငယ်တွေအတွက်အထက်ကရည်ရွယ်ပြီးတော့ကြီးပွားကြောင်းတရားခုနှစ်ပါးလို့တရားကောင်းစဉ်ပြီးပြီးပေတပောင်းသူတော်ကောင်းတို့ကိုဦးဇင်းတို့ဟောပါမယ်ကြီးပွားကြောင်းတရားခုနှစ်ပါးဒီတရားခုနှစ်ပါးနဲ့ပြည့်စုံမယ်ဆိုရင်တော့ပြည့်စုံကြတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းလောကီအစီပွားလောကုတ္တရာအစီပွားနဲ့ပြည့်စုံကြလိမ့်မယ်လို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်ကိုဦးဇင်းတို့နာယူကြည်ညိုကြရအောင်တိတရားတော်ကိုမဟောကြသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုတော်မြတ်ရဲ့အင်မတန်အေးချမ်းကြည်လင်တော်မူတဲ့မဟာကရုဏာကိုသိစေရန်တရားလုံးစုံကိုသိတော်မူမြင်တော်မူတဲ့သဗ္ဗညုတဉာဏ်ဒီဟုသောပညာကိုထိုမဟာကရုဏာကိုပညာကိုနှစ်ပါးစုံတို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုတော်မြတ်ကိုယုတိမြတ်တို့ရှိခိုးပူဇော်ကြအောင်စုအလုံးလည်းဥပ္ပလီခြေနှားကြကရုဏာတိတလဟရယံပညာပိဇောတဝိဟတမောဟတမံသာနရမရလောကကရုဝနေသူကတံဂတိဝိမုတ်တံကရုဏာတိတလဟရယံမဟာကရုဏာရောဖြင့်ဤမြသောစိတ်နှလုံးလည်းရှိတော်မူပါဗေဒတောပညာပိဇောတဝိဟတမောဟတမံအရဟတမတိဟုသောအယံဝလင်းဖြင့်ဝိဇာတိဟုသောမိုက်မောင်းကိုဖေခွာတော်မူပြီးထသောသာနရမရလောကကရုံလူနေမြမတတဝအနန္တတို့ဤကြောက်ထီတန်တုအလီကရုပြုရာတစုရီသောဆရာသခင်လည်းဖြစ်တော်မူပါဘီထသောဂတိဝိမုဒ္ဒံဒေဝမနုဿဏိရယနေပေတတရိစ္ဆံလာယရှိငါတံသောဂတိရူမာလိအထူးသဖြင့်ကင်းလွတ်တော်မူပြီးထသောသူကတံတတဝရုဟာအကျိုးများကြောင့်ဟုတ်မှန်သောစကားကောင်းကိုသာမြတ်စွာတော်မူပါ၏ထသောဗုဒ္ဓံသစ္စာလေးရတရားမြတ်ကိုလက်ပေါ်တင်တာပဒမြားကဲ့သို့ပြတ်သားထင်ထင်သိမြင်ပေတဖျားရှင်ကိုတော်မြတ်ကြီးကိုမေယံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုပညာပရမတ်မှမူယုံနံတစ်ဖြာဖြစ်ကြပါသောဖျားတပည့်တော်တို့သည်ဝုန်နေဝနာမှာကာယဝစီမနောခြေဝေသုံးနေတော်ဒပနာမဖြင့်ဒုက္ခယုကျိုးလက်ဆောင်မူကရှ िख ိုးဥညွတ်ပါ၏မြတ်စွာဘုရားကြည်ပွားကြောင်းတရားခုနှစ်ပါးစတင်ပြီးတော့နှလုံးသွင်းကြရအောင်။အ ဩဌာနဝတ္တောတတိမတ္တောသူစီကမ္မတနေတ္တမကာရိနောသင်ညတတဓမ္မဇီဝီနောအပမထတယသောဘိဝတ္တိဩဌာနဝတ္တောထကြွာလုံးလဝရိယလည်းရှိပေထသောတတိမတ္တောတတိနယ်လည်းပြည့်စုံပေထသောသူစီကမ္မတစင်ကြေသောကာယကဝစီကမနောကနဲ့လည်းပြည့်စုံမေထသောနေတ္တမကာရိနောစူဇံစင်ကြေ၍ပြုလေးရှိပေထသောဒိညတတကိုနှုတ်နှလုံးသုံးပါးလုံးကိုဆောင်စည်းခြင်းရှိပေထသောဓမ္မဇီဝီနောတင်တင်မှန်ကန်လျှောက်ပကောင်းမြတ်သောအတ္တမွေဝံကြောင့်မူနေလဲပြည့်စုံမေထသောအပမထတမမိမလျော်သောအပမရာတရားရှိသောထိုပုဂ္ဂိုလ်သည်အပမထတမမိမလျော်သောအပမရာတရားနှင့်ပြည့်စုံသောထိုပုဂ္ဂိုလ်အားယက်သောဥစ္စာပစ္စည်းအချာယံကြောသောစရှိသောကောင်းသောအရာတို့သည်အဘိဝတ္တတိတဏိတကြာတိုးပွား၍လာခဲ့ပြီ၏ဒီကထာလေးမှာမြတ်စွာဘုရားကြီးပွားချမ်းသာကြောင်းတရားခုနှစ်ပါးဟောထားတယ်အဲ့ဒီခုနှစ်ပါးကိုပဲဦးဇင်းတို့မာတိကအနေထားပြီးတော့ဒီကနေ့ညတပါးစီရဲ့အဓိပ္ပာယ်ကိုအနည်းငယ်စီအနည်းငယ်စီဦးဇင်းတို့ပြောပြပြီးတော့တနာရီ15မိနစ်အတွင်းမှာဦးဇင်းတို့အပြီးဟောမယ်လို့စိတ်ကူးထားပါတယ်ဒီတော့နံပါတ်1ကြည်ပွားချမ်းသာကြောင်းတရားကပါလဲဆိုတော့ဩဌာနာဝတ္တထကြွလုံးလဝရိယလည်းရှိပေထသောလုံးလဝရိယသည်ကြည်ပွားချမ်းသာခြင်းရဲ့အခြေခံပဲသူ့ကိုပထမဦးဆုံးမြတ်စွာဘုရားဟောထားလားလောကီချမ်းသာကိုပဲဖြစ်စေလောကုတ္တရာချမ်းသာကိုပဲဖြစ်စေလိုလားတောင်းတကြတဲ့ပုဂ္ဂိုလ်တွေဟာကြိုးစားခြင်းမရှိဘဲနဲ့အထုတ်ခြင်းမရှိဘဲနဲ့ဘယ်နည်းနဲ့မှချမ်းသာဒုက္ခကိုမရနိုင်ဘူးဟုတ်ရဲ့လားမှန်ပါဗျာဒါကြောင့်ဦးဇင်းတို့ဇာနုသောနိသုတ်တံဆိုပြီးတော့မဂ်ကင်၈ပါးကိုယင်ယထာနဲ့ဥပမာပေးပြီးမြတ်စွာဘုရားဟောထားတာရှိတယ်မှန်ပါဗျာဇာနုသောနိပုံနာကြီးကမြင်းတွေကလည်းအဖြူရောင်ယထာကလည်းအဖြူရောင်သူဝိထာတာတွေကလည်းအဖြူရောင်သူ့ရဲ့အချမ်းရံတွေကလည်းအဖြူရောင်တကယ်ကိုအဖြူရောင်လေးကြီးလှလှပပဆင်းမြင်ဆင်းရင်ပြီးတော့မြင်ရထားကြီးကိုတကယ်ကိုကြွားကြွားဝါဝါသူမောင်းနှင်သွားတာအဲ့ဒါကိုရှင်အနန္ဒကုရမြတ်ကတွေ့ခဲ့တော့မြတ်စွာဘုရားဇန္တုသုံးနိပုံနာရဲ့ယထားကြီးကတော့သိခန်းသားတာပဲတပည့်တော်တို့သာသနာတော်မြတ်ကြီးအဆုံးမမှာလည်းပဲအဲ့ဒါလိုယင်ယထားနဲ့တူတဲ့ယင်ယထားမျိုးပြည့်ညက်လို့ရနိုင်ကောင်းပါသလားလို့မြတ်စွာဘုရားဟောတော့မဂ်ကင်၈ပါးစီမြင့်မြတ်စင်ကြယ်အစစ်ဖြစ်တဲ့နိဗ္ဗာန်ကိုရောက်ကြောင်းအမျက်ဆုံးသောယင်ပဲဆိုပြီးတော့အဲ့ဒီမှာဟောတယ်အဲ့ဒီမဂ်ကင်၈ပါးတည်းဟူသောယင်မှာလုံးလဝရိယဆိုတာဘီအစုံပဲတဲ့ဒါလေးကိုဦးစင်ကသဘောကျလို့ပြောချင်တာပိဋကရေဘိန်းဆိုတာမရှိရင်ဘယ်မှမှမရွေ့နိုင်တော့ဟုတ်လားဘလို့မှရှိမရောက်နိုင်ဘူးဒါကြောင့်လုံလဝရိယကြိုးစားအထုတ်ခြင်းဆိုတာကြီးပွားချမ်းသာသွားကြတဲ့ပုဂ္ဂိုလ်တွေကြီးပွားချမ်းသာတယ်လို့ဦးစင်းတို့ရဲ့နှုတ်ကထွက်လိုက်တိုင်းထွက်လိုက်တိုင်းလောကီဥစ္စာပစ္စည်းကုန်ပကသနာအချမ်းရံကြော်စောဒါတွေကိုလည်းရည်ရွယ်ပါတယ်လူငယ်တွေအတွက်နော်နောက်ပြီးတော့ချမ်းသာသည်ချမ်းသာမှန်ဖြစ်တဲ့လောကုတ္တရာကြီးပွားချမ်းသာခြင်းကိုလည်းရည်ရွယ်ပါတယ်ဒီလောကီချမ်းသာပဲဖြစ်ဖြစ်လောကုတ္တရာချမ်းသာပဲဖြစ်ဖြစ်ချမ်းသာဒုက္ခချင်းချမ်းသာဒုက္ခတို့ဖြင့်ကြီးပွားခြင်းရတဲ့ပုဂ္ဂိုလ်တွေအတွက်လုံးလဝရိယတည်းဟူသောဘိန်းတစုံရှိဖို့လိုတယ်။ကာယိကဝရိယစေတသိကဝရိယမကြိုးစားရင်ဘာမှမရနိုင်ဘူး။ဟုတ်ရဲ့လား။အေးဒါကြောင့်ဝီရိယဆိုတဲ့စကားလေးကိုပဲနည်းနည်းလေးခွဲခြားစိတ်ဖြာကြည့်ဖို့လိုမယ်ထင်တယ်။ဝီရဆိုတဲ့စကားကဆင်းသက်လာတာတဲ့ဝီရိယဆိုတာဝီရဆိုတာရဲရင့်ခြင်းလို့အဓိပ္ပာယ်ရတယ်။အလုံးနဲ့ပတ်သက်လာလို့ရှိရင်လုံးဝကြောက်လန့်တဲ့သဘောမရှိဘူး။လုံးမဲ၊ကိုင်းမဲ၊ပြိုးမဲ၊ရှိုးမဲ သူကအဲ့လိုမျိုးနော်တရားဓမ္မဆိုဥစဉ်တို့ပြင်းတဲ့ပုံကိုယ်တွေဟာတနည်းအားဖြင့်အလုတ်ကိုကြောက်တာပါပဲဟုတ်ရဲ့လားအလုတ်ကိုကြောက်တာအဲ့ဒီတော့ရဲရင်ချင်းဆိုတာအလုံးနဲ့ပတ်သက်လာရင်စိတ်မှာတွန့်ဆုတ်တဲ့သဘောမရှိဘူးဒါကြောင့်ဒီလုံးလဝိရိယရဲရင်ချင်းဆိုတာလေးကိုပုံပေါ်အောင်မြတ်စွာဘုရားဟောတာတာရှိတယ်ဘုရားဘာသာဝင်သူတော်စင်တို့90ရာခိုင်နှုန်းလောက်ကြားဖို့ထားတဲ့ဇတ်တော်လေးတစ်ပုဒ်ရှိတယ်ဗျမကြဘူးသေးတဲ့လူငယ်တွေအတွက်ဖဲရည်ရွယ်ပြီးတော့ပြောခြင်းနဲ့မြတ်စွာဘုရားလက်ထက်ကလုံလဝရိယလျှော့ပြီးတော့ကမ္မဋ္ဌာန်းတရားကိုပြစ်ပြီးတော့အကြောင်းတော်ကိုပြန်ရောက်လာတဲ့ယဟန်တော်တစ်ပါးကိုအကြောင်းပြုပြီးတော့ဒီဇတ်တော်လေးကိုဟောတာဇတ်တော်ရဲ့ခေါင်းစဉ်ကိုပြောလိုက်ရင်ပေတတုကတို့ကြားဖို့ပြီးသားလို့ဖြစ်သွားမှာဇတ်တော်ရဲ့ခေါင်းစဉ်ကပင်စာဝုဒ္ဓဇတ်ကြားဖို့တယ်မဟုတ်လားပင်စာဝုဒ္ဓမင်းသားလို့တချင်းနေတဲ့တောင်ပါတယ်လीဟုတ်လားေပင်စာဝုဒ္ဓပင်စာအဝုဒ္ဓ၅ပါးသောလက်နှင့်ကျွမ်းကျင်တယ်ပေါ့သူအဲ့ဒီ၅ပါးသောလက်နှင့်နဲ့ပြစ်ခတ်ထိုးပုတ်တဲ့နေရာမှာသူကျွမ်းကျင်တယ်ပေါ့ဒီနေ့တော့အဲ့ဒီဘုရားလောင်းမင်းသားကဒေတာဗမောက္ခဆရာကြီးတွေကနေပညာသင်လို့ပညာစုံလို့တိုင်းပြည်ကိုပြန်လာတော့တောအုပ်ကြီးထဲမှာအမွှေးကတ်တဲ့ဘီလူကြီးနဲ့တွေ့တာဟုတ်လားအဲ့ဒါကိုလည်းသူသိတယ်ဒါပေမဲ့သူဖြက်လန်းကပဲရဲရဲဝုန်းဝုန်းသူရဲ့ရဲရင်ချင်းကိုပဲအာကိုပြီးတော့သူဖြတ်တန်းလာအဲ့ဒါဘီလူတွေ့တဲ့အခါကျတော့သင်္ကားအစာဖြစ်ပြီးဆိုတော့အဲ့ဒါဘုရားလောင်းကလုံးဝမကြောက်ဘူးသူ့မှာပါလာတဲ့လက်နဲ့ငါးမျိုးကိုတစ်မျိုးပြီးတစ်မျိုးပြစ်ခတ်တယ်ပြစ်လိုက်တိုင်းပြစ်လိုက်တိုင်းတော့လက်နဲ့ဒီဘီလူရဲ့အမွှေးမှာသွားပြီးတော့ကတ်တယ်အဲ့ဒီမှာသူ့လက်မှာဘာမှမရှိတော့ဘူးဒါပေမဲ့သူလျှော့သလားမလျှော့ဘူးဘာလို့လဲဆိုတော့ညာဘက်လက်နဲ့သူထိုးတယ်အဲ့ဒီညာဘက်လက်ကတ်သွားတယ်အဲ့ဒီလိုဆိုတော့သူလျှော့သလားမလျှော့ဘူးဘယ်ဘက်လက်နဲ့ထိုးတယ်အဲ့ဒီဘယ်ဘက်လက်ကတ်တယ်ဒါပေမဲ့သူမလျှော့ဘူးညာဘက်ခြေထောက်နဲ့ကန်တယ်ကတ်ပြန်တယ်မလျှော့ဘူးဘယ်ဘက်ခြေထောက်နဲ့ကန်တယ်ခြေနှစ်ဖက်လက်နှစ်ဖက်လုံးကတ်သွားပြီဒါပေမဲ့သူမလျှော့ဘူးဘာလို့လဲဆိုတော့ဥကောင်းနဲ့အတင်းခွေတယ်အဲ့ဒီကြတော့မှသူလှုပ်လို့မရတော့ဘူးခြေနှစ်ဖက်လက်နှစ်ဖက်ခေါင်းအကုန်ကတ်သွားပြီအဲ့ဒီတော့ဘီလူးကအဲ့ဒါလိုပုတ်ခတ်လိုက်တိုင်းထိုးလိုက်တိုင်းလန့်လန့်သွားတယ်ဒီလူသေးမှမကြောက်ဘူးဒီလောက်ရဲရင်တဲ့လူငါမတွေ့ဘူးဟုတ်လားအဲ့တော့ तू ကအားကောင်းနေတော့တကယ်ကတော့ तू နိုင်နေဒါပေမဲ့ဟိုလူကစိတ်ဓာတ်ကလုံးဝမလျှော့ဘူးဆိုတော့စိတ်ဓာတ်ချင်းရှင်ပြိုင်းနေတယ်မသိမသာစိတ်ဓာတ်ချင်းရှင်တော့ဘယ်သူကနိုင်နေတော့အဲလူကနိုင်နေတယ်ဟိုမှာအားကောင်းတဲ့ကောင်ကဘာဖြစ်နေတော့ကြောက်နေတယ်ဟုတ်လားအဲ့ဒီတော့မှ तू နှုတ်ပတ်နေထုတ်ပြီးတော့မေးရတယ်တဲ့လိုလူမျိုးငါမတွေ့ဘူးတဲ့။တင်ဘာလို့သေမှာမကြောက်တာလဲ။လူတိုင်းလူတိုင်းသေမှာကြောက်ကြတာကြီးပဲ။တင်ဘာလို့မကြောက်တာလဲ။ဒီတော့ဘုရားလောင်းကငါတင့်ကိုမကြောက်လို့ဒီတော့ထဲမှာငါရဲ့အစွမ်းကိုယုံကြည်လို့ငါရဲရဲဝံ့ဝံ့လာခဲ့တာ။တင်တကယ်လို့ငါကိုစားမယ်ဆိုရင်လည်းပဲငါရဲ့အတွင်းတန်တံမှာဝရစိန်လက်နဲ့ရှိတယ်။ငါသေတယ်လို့တင်လည်းပဲဥတွေအပိုင်းပိုင်းပြတ်ပြီးတော့သေရလိမ့်မယ်။ဒါကြောင့်ငါလုံးဝမကြောက်ဘူးလို့ပြောတာ။အဲ့ဒါကတော့ဉာဏ်စွမ်းကိုထုတ်တာပေါ့သူ့ရဲ့ဉာဏ်ပညာကိုပဲတင်စားပြီးတော့ဝရဇိန်လက်နဲ့လို့သူကပြောလိုက်တာအဲ့ဒီမှာဘီလူကစောတော့တဲ့အခါမကြောက်တာကိုပဲလေးစားနေတာဒါဥစဉ်တို့ကငငယ်တုန်းကကိုကသိကြောက်တတ်တဲ့လူဆိုတော့မကြောက်တဲ့လူကိုတွေ့ရင်အင်မတန်အားကျတယ်သိလားကြောက်ရတာအင်မတန်ဆင်းရဲတာကိုနော်ကြောက်ရတာအင်မတန်ဆင်းရဲတယ်နော်ဒါပေမဲ့လွယ်လွယ်နဲ့လည်းမကြောက်တဲ့သဘောကိုတော့မရနိုင်ဘူးထားပါတော့လေအဲ့ဒါလိုမကြောက်မရွံ့ဘုရားလောင်းကဒီလိုပြန်ပြောတော့မစားရည်ဘူးအဲ့ဒီတော့မှဘုရားလောင်းကသူ့ကိုတရားဟောသေးတယ်မင်းကတော့မကောင်းခဲ့လို့အခုမကောင်းတဲ့အကောင်ကြီးဖြစ်နေတာအခုဆက်မကောင်းရင်မင်းဆက်ပြီးတော့မကောင်းမှာပဲအဲ့ဒီမှာပဲတရားသဘောပေါက်ပြီးတော့ဘီလူဟာသူ့ရဲ့တပည့်ဖြစ်တယ်လို့ဆိုပါတယ်အဲ့တော့ဦးဇင်းတို့ပြောချင်တာကဝီရိယဆိုတာဝီရရဲရင်ချင်းဘာကိုရဲချင်တာလဲအလုတ်လုတ်ရမှာကိုမကြောက်ဘူးရရရကြောင်းအလုတ်ကိုလုံမှရမှာဒါကြောင့်လူငယ်တွေအကျိုးရလတ်ကိုစိတ်ဝင်စားတာတဲ့အကြောင်းတရားအလုတ်ကိုစိတ်ဝင်စားဖို့အရေးကြီးတယ်ဟုတ်ရဲ့လားအကြောင်းတရားကိုစိတ်ဝင်စားပဲနဲ့အကျိုးတရားကိုပဲစိတ်ဝင်စားနေတယ်ဆိုရင်ဘယ်တော့မှရမှာမဟုတ်ဟုတ်လားတကယ်လို့အကြောင်းတရားနဲ့ပြည့်စုံအောင်လုပ်တယ်ဆိုရင်အကျိုးရလတ်ကိုစိတ်ဝင်စားသည်ဖြစ်စေစိတ်မဝင်စားသည်ဖြစ်စေရတဲ့အကြောင်းပြည့်စုံရင်ရမှာပဲဟုတ်ရဲ့လားအေးရတဲ့အကြောင်းကြည့်ဆုံးရင်ရမှာပဲလောကကြီးကအနတ္တလောကနော်မှန်ပါဗျာက ောင်းစရာအကြောင်းတွေပြည့်စုံရင်ကောင်းသွားမှာပဲမကောင်းစရာအကြောင်းတွေပြည့်စုံရင်မကောင်းသွားမှာပဲဘယ်သူကမှကောင်းအောင်မကောင်းအောင်ဖန်ဆင်းနေတာမဟုတ်အကြောင်းတရားတွေကဖန်ဆင်းနေတာဒါကြောင့်လောကီချမ်းသာလောကုတ္တရာချမ်းသာကြီးပွားခြင်းတွေဖြင့်ကြီးပွားခြင်းညတဲ့ဆိုရင်လုံးလဝိရိယမရှိလို့မဖြစ်ပါဘူးတဲ့အဲ့ဒါပထမရှိတဲ့အရာအသွေးကြီးပွားချမ်းသာကြောင့်တရားနံပါတ်ဒီနေ့ခုနှစ်ပါးပြောရမှာဆိုတော့တပါးတပါးတလောက်ပဲအချိန်ပေးနိုင်တယ်ဟုတ်လားအင်းဥဒ္ဓါနဝတ္တလုံးလာဝရိယနဲ့ပြည်စုံပေထသောတတိမတော်တတိနဲ့လည်းပြည်စုံပေထသောဟောကြည်ပေါ်ချမ်းသာခြင်းတဲ့ပုဂ္ဂိုလ်တွေအတွက်ဒုတိယရှိရမယ့်အရာသေးကဘာလဲတော့တတိတဲ့တတိကိုပိသဘောင်သူတော်ကောင်းတို့ညမပညာရှိကြီးတွေကတော့စားနဲ့ဥပမာပေးတယ်ဟုတ်ရလားအေးသူကလိုအပ်တယ်ဘယ်နေရာများဘယ်နေရာမှာမျိုးမဆိုလိုအပ်တယ်ဒါပေမဲ့ဦးဇင်းတို့ကျန်းကန်နေတဲ့မှာတော့တတိဟူသည်ပူသည်မရှိဒီလိုပြောတာတွေကြားဘူးတယ်မဟုတ်လားသူကြပါစို့ဦးဇင်းတို့ဘူ၅ပါးဆိုတာရှိတယ်အိန္ဒိ၅ပါးဆိုတာရှိတယ်အဲ့ဒီဘူ၅ပါးအိန္ဒိ၅ပါးဆိုတာတွေကညီမျှမအကျိုးရလတ်ကိုလွယ်လွယ်လေးရတာသူကြပါစို့ပထမညီရမယ့်အတွဲကတတ္တာနဲ့ပညာညီရမယ်ယုံကြည်မှုနဲ့အသိဉာဏ်ပညာညီမျှရမယ်ယုံကြည်မှုကကဲပြီးတော့အသိဉာဏ်ပညာကနည်းနေရင်ဒီလူဟာလူအဖြစ်မယ်သူများလိမ်နာခံရမယ်ဟုတ်လားယုံကြည်မှုပဲသူကခြွန်ထွက်နေတာနော်ဘူ၅ပါးဗျိုင်းတူမတက်ဖဲနဲ့အဲ့ဒီတရားဘုကရှေ့ကိုနေကျွန်းသွားတော့ရန်သူလက်ထဲကျသွားတဲ့သဘောပါပဲဟုတ်ရဲ့လားဒါကြောင့်တတ္တာဘုနဲ့ပညာဘုဟာဟိုအင်မတန်အရှင်ဟိုအသွားညီတဲ့နွားတရှင်းလို့ညီရမယ်တကောင်ကန်ကတိတ်ယုံနေတယ်ဆိုရင်တစောင်းကြီးဖြစ်နေမှာပေါ့ဟုတ်လားအေးတချို့ကြတော့လည်းပဲပညာကတိတ်ထက်တယ်အတွေးခေါ်တိတ်ကောင်းတယ်ဒါပေမဲ့ယုံကြည်မှုကမရှိဘူးအဲ့ဒါဆိုရင်သူကကောက်ကျစ်တယ်ဟောသရတရားများပြီးတော့ပညာနေတဲ့လူကြတော့အားတယ်ပညာများပြီးတော့သရနေတဲ့လူကြတော့ကောက်ကျစ်တယ်နှစ်ခုသလုံးဟန်မရဘူးဒါကြောင့်ဉာဏ်ရှိယောက်ျားမှတ်တော်တော့ခဆေးလွန်နာကိုဆရာနောက်ဆက်အခုခက်ဤတဲ့ဟုတ်လားဉာဏ်ရှိတဲ့လူတွေမှားပြီဆိုမှကြောက်เสียကောင်းလားဒါကြောင့်တတ္တာနဲ့ပညာဟာမဖြစ်ရမယ်ညီရမယ်နောက်ပြီးတော့ညီရမယ်အတွေ့အကြုံရှိသေးတယ်ဝီရိယနဲ့တမာတိခုနကတုန်းကဝီရိယကောင်းတယ်နော်ဒါပေမဲ့တမာတိနဲ့ဝီရိယကိုညီအောင်မလုပ်နိုင်ဘူးဆိုလို့ရှိရင်ဝီရိယလွန်လို့ရှိရင်အဲ့ဒါပြန့်လွင့်တယ်နော်ဝိရိယလွန်ရင်ဘာဖြစ်တယ်ပြန့်လွင့်နေတမာတိလွန်ရင်တော့သူကပြင်းကြီးတဲ့သဘောမျိုးထိုင်းမိုင်းတဲ့သဘောမျိုးကိုတက်ရောက်သွားတယ်ဒါကြောင့်သူတို့တွေကလည်းညီမသာလျင်ဟန်ရလာအေးနောက်တစ်တစ်ပါးပဲကြံ့တယ်အဲ့ဒီတစ်ပါးကတတိဖြစ်နေတယ်ဒါကြောင့်တတိကြတော့ဘယ်တော့မှပူတယ်လွန်တယ်ဆိုတာမရှိဘူးတဲ့ထားနိုင်ရင်ထားနိုင်တယ်လို့ခေါင်းတယ်တတိဟုတ်ရဲ့လားအေးဒါကြောင့်ကြည်ပွားချမ်းသာခြင်းရတဲ့ပုဂ္ဂိုလ်တွေအတွက်ဒုတိယမဖြစ်မနေရှိရမယ်အရည်သွေးသည်တတိဖြစ်တယ်လို့မှတ်သားရမယ်ကြည်ပွားချမ်းသာကြောင့်တရားနှစ်ပါးရှိပြီနော်အေးဥဒ္ဓါနဝတ္တတတိမတ္တသုစီကမ္မတနေတ္တမကာရိနောသုစီကမ္မတစင်ကြဲသောကာယကံဝစီကံမနောကံနဲ့ပြည့်စုံပေထသောတတိယပြည့်စုံရမယ်အရည်သွေးကကာယကံဝစီကံမနောကံကံသုံးပါးစင်ကြယ်တန့်ရှင်းရမယ်တဲ့အပြစ်ကင်းရမယ်တဲ့ကိုလှုပ်လိုက်တဲ့အလုကကိုကိုမထိခိုက်စေသောတပါးသောသူကိုမထိခိုက်စေသောဟုတ်ရဲ့လားကိုပြောလိုက်တဲ့အပြောကကိုကိုမထိခိုက်စေသောတပါးသောသူကိုမထိခိုက်စေသောအပြောကိုတွေးတဲ့အတွေးတွေဟာမိမိသူတစ်ပါးနှစ်ဦးသားကိုမထိခိုက်စေသောအတွေးတွေဖြစ်ရမယ်တနည်းအားဖြင့်မိမိသူတစ်ပါးနှစ်ဦးသားအကျိုးရှိစေတဲ့အတွေးတွေအပြောတွေအလုပ်တွေဖြစ်ရမယ်အဲ့ဒါလိုကာယကံဝစီကံမနောကံကံသုံးပါးကိုစင်ကြယ်တန့်ရှင်းအောင်ကြိုးစားနိုင်လို့ရှိရင်အဲ့ဒါတတိယအရည်အသွေးနဲ့ပြည့်စုံတယ်ဒါလိုတယ်ဗျဒါလိုတယ်နော်ဒါကြောင့်အပြစ်ကင်းတဲ့အလုပ်တွေရှိဖို့လိုတယ်အပြစ်ကင်းတဲ့အလုပ်တွေရှိဖို့လိုတယ်ဟိုအရှင်တို့ငယ်ငယ်တုန်းကဖတ်ဖူးတဲ့ပုံကလေးတစ်ခုပေါ့နိတိတာပါမောက္ခဆရာကြီးတွေကိုတပည့်ပေါင်းများစွာပညာသင်တယ်အဲ့ဒါလိုပညာသင်နေတဲ့ဒီနေ့တော့လူလင်မျိုးတယောက်ရောက်လာတယ်သူအင်မတန်ပညာတတ်ချင်ပါတယ်သူ့ကိုသင်ပေးပါဆိုရောက်လာတော့ဒေတာဗမောက္ခဆရာကြီးကဗေဒင်ပညာတွေလက္ခဏာပညာတွေကိုသိကျွမ်းကျင်တော့ဒီလူလင်ကိုကြည့်လိုက်တယ် တလနေတလအတွင်းမှာတည်မယ်လို့သူသိတယ်သိတဲ့ခါကျတော့သူတင်လည်းပဲလကားပဲဆိုတာတနာတဲ့အတွက်ကြောင့်မင်းတလနေမှာပြန်လာပါဒီတလအတွင်းမင်းသိပြီးတော့ကံမကောင်းဘူးဒါကြောင့်မလို့တလနေမှာပြန်လာခဲ့ဆိုပြန်လွှတ်လိုက်တယ်ပြန်သွားရောအဲ့ဒီလူလင်လည်းပြန်သွားပြီဆိုတော့ကျန်တဲ့တပည့်တွေကိုဟောဒီကောင်တလအတွင်းတည်မှာကွာဒါကြောင့်ငါပြန်လွှတ်လိုက်တာအဲ့ဒီတော့ကျောင်းသားတွေကဒီလူတလအတွင်းတည်မှာလေတနာနေကြတာဒီလိုနဲ့တရပိတရတရပိတရကုန်ပြီးတော့တလနေတော့အဲ့ဒီလူလင်ပြန်ရောက်လာတယ်။ဟာအဲ့ဒီတော့ကျောင်းသားတွေကဆရာကြီးကိုအန်အော်ဗနာဆရာကြီးပြင်တာလွဲပြီးနေတူတယ်။ဒါမှမဟုတ်ဒီကောင်ကပဲတစီလားတရေလားပေါ့။အဲ့ဒီတော့မှဆရာကြီးကြီးခေါ်သွားဆရာကြီးကမင်းမလှုပ်လေ။အဲ့တော့ကျွန်တော်ဘာမှမလှုပ်ပါဘူး။ငါမင်းကိုပုံမဲ့လဲလင်ပြောမယ်နော်။မင်းတလအတွင်းသေမယ်ဆိုတာငါသိလို့မင်းကိုပြန်လွတ်လိုက်တာငါငါပညာကိုငါလုံးဝယုံစားတယ်အဲ့ဒါလိုပြောတဲ့အခါကျတော့တပည့်ကဘာပြန်ပြောလဲဆိုတော့အဲ့ဒီကလေးကအဲ့ဒီလူလင်ကစဉ်းစားလိုက်တယ်ကျွန်တော်ဘာလုပ်လဲဩကျွန်တော်ထူးထူးခြားခြားကတော့ဒီကနေ့ပြန်သွားတော့လက်မလေးကြီးမိုးကြီးကြာလို့အာတခါတည်းတစ်ပင်နေပါလေကချောင်းနေပါလေပေါ့အုပ်ပြီးတော့လဲနေတော့ဩလူတွေတရားအဖြစ်ရှောက်ပါစေဆိုပြီးတော့အကုန်လုံးခုတ်တွင်ရှင်းလင်းပြီးတော့လုတ်သွားတယ်လမ်းမှာလမ်းတွေပါတွေပိတ်ဆို့နေလို့ရှိရင်အကုန်လုံးရှင်းလင်းပြီးတော့အဲ့ဒီလမ်းကိုကောင်းအောင်လှုပ်သွားတယ်။ဟော။သူစေတနာလေးနဲ့နော်စေတနာလေးနဲ့နော်။အဲ့ဒါလိုလှုပ်သွားရင်တနေရာမှာဆိုလို့ရှိရင်တဲ့အပင်ကြီးကလမ်းကိုဖိပြီးတော့တခါတည်းလဲနေတော့အဲ့ဒီညောင်ကိုင်းတွေကိုလည်းသူမဖြတ်ချင်ဘူး။သူတစ်ပင်ကိုနှမျောတယ်။အဲ့ဒါနဲ့မလှုပ်လဲဆိုတော့အဲ့ဒီကိုင်းကိုမအောက်ကကွာတွေပါတွေနဲ့ထောက်။အဲ့ဒါလိုသူလှုပ်တယ်လို့ပြောတော့အေးအဲ့ဒါမင်းအတွက်အကောင်းဆုံးရည်ရာပဲတဲ့။ဒီတည်းပေရင်ပညာစိတ်ဝင်စားတဲ့ပုံကိုယ်တွေဟုတ်လားအင်းရတရားဆိုတာကိုယ့်ကိုကောင်းစေခြင်းနဲ့စိတ်တွေနဲ့လုံနေတာမျိုးမဟုတ်ဘူးနော်ဟုတ်ရဲ့လားသူတစ်ပါးကိုကောင်းစေလို့တဲ့စိတ်ကောင်းနေနဲ့စိတ်ကောင်းစေတနာကောင်းသည်ပင်လေအကောင်းဆုံးရတရားလို့ပြောလို့ရတယ်ဒါပေရင်ဝေါ်ဟာရနဲ့ပြောတာပါနော်အင်းထပါတော့အဲ့ဒီတော့ဆရာကြီးကဓမ္မင်းအတွက်အကောင်းဆုံးရတရားပဲအဲ့ဒါကြောင့်အခုခေတ်အာကစားတဲ့ညနေဆိုရင်ညောင်ထောက်ရမယ်ဆိုတာကြီးကြားဝတယ်မို့လားအေးအဲ့ဒါကိုလူတွေကတော့ဦးဇင်းတို့တောစီတော့ရှိတာပေါ့ဗျာညောင်မင်းသွားပြီးတော့သူကလေးမိထားတာဗာဒိဗေမှမရှိပါဟုတ်လားအမှန်စင်စစ်ကတော့တပါးသောသူတွေချမ်းသာဖို့အတွက်တန်ရှင်းစင်ကြယ်ကောင်းမြတ်တဲ့အလုပ်ကိုလုပ်တာဟုတ်ရဲ့လားဒါကြောင့်အဲ့ဒါလိုတန်ရှင်းစင်ကြယ်ကောင်းမြတ်တဲ့ကာယကဝစီကံတွေရှိဖို့လိုအပ်တယ်ကြီးပွားချမ်းသာခြင်းတဲ့ပုဂ္ဂိုလ်တွေအတွက်စကားဆက်မိလို့မြတ်စွာဘုရားလက်ထက်ကအဖြစ်ပြလေးတခုပြောပြအောင်မယ်။ပုံနာကြီးတယောက်တနေ့တော့သူလမ်းလျှောက်ထွက်လာရင်းနဲ့မလုပ်လဲဆိုတော့တန်ဃာတော်ရှင်မြတ်တွေမြို့ထဲကိုဆုံးခံကြွတော့မယ်ဆိုပြီးတော့မြို့ဘဝမှာသင်္ကန်းယုံညတာ။သင်္ကန်းယုံတော့မြတ်တွေနဲ့ဆိုတော့ဩတခါတည်းနှင်းနေကသင်္ကန်းတွေရှွဲ။အဲ့ဒါနဲ့ပုံနာကြီးကဘာစီကူးပေါက်လဲဆိုတော့ဖြစ်သေးပါဘူးဆိုပြီးတော့အဲ့ဒီတန်ဃာတော်တွေသင်္ကန်းယုံမဲ့နေရာကိုသူမြတ်တွေရှိတာအကုန်ပေါက်ပြလိုက်တယ်။အဲ့ဒီမှာတလင်းဝင်းကြီးလိုပြောင်းသွားတာပေါ့လေအဲ့ဒါနဲ့နောက်နေ့ရောက်တော့သူမျက်ပေါက်ထားတဲ့နေရာလေးပီတိဖြစ်ပြီးတော့လာကြည့်တယ်တန်ဃာတော်တွေသင်္ကန်းယုံနေတယ်အခက်မသိလို့သင်္ကန်းကအောက်ကျသွားတော့သင်္ကန်းမှာဖုန်နေလူပြန်ရောဖုန်နေလူတော့သူဘာဆက်ပြီးတော့စိတ်ကူးပေါ်လဲဆိုတော့အင်းငါသေးလေးတွေခင်းအောင်မှဖြစ်မယ်ဟောသူစိတ်ကူးလေးနဲ့သူနော်ဘာလုပ်လဲသေးခင်းနေသေးခင်းတော့ကိုတော်တွေကအဲ့ဒီသေးပြင်းလေးပေါ်ချမ်းချမ်းသာသာသင်္ကန်းယုံရပြန်တယ်နောက်နေ့သင်္ကန်းယုံတော့နေကပူတော့ချွေးတွေစီးကြဒါကိုသူကြည့်ပြီးတော့အကျံဖြစ်ပြန်တယ်။ဒါစိတ်ကောင်းကလေးတွေနဲ့ကံကောင်းကလေးတွေလှုပ်နေတာနော်။ဘာလှုပ်လဲဆိုတော့ငါမန်းတက်ကလေးထိုးရရင်တော့ကောင်းပါပဲ။အရှိကလေး။အဲ့ဒါနဲ့နောက်နေ့သူအစွမ်းလေးနဲ့သူထုတ်ပြီးတော့နော်မန်းတက်ကလေးထိုးတယ်။အဲ့ဒါလိုနဲ့ချမ်းချမ်းသာသာနေကြရင်းနဲ့တနေ့တော့အဲ့ဒါလိုသင်္ကန်းယုံတဲ့နေရာသူရောက်လာတော့မိုးတွေကရွာတယ်တဲ့။ရွာတော့မိုးကရွှဲတယ်မန်းတက်ဆိုတော့ထိရက်ကနေရေတွေစီးကြမှာ။အဲ့ဒါနဲ့ဒီနေရာကိုငါဆင်းရဲဇေယျကလေးဆောက်တဲ့နေ။ဟောဘာလုပ်မလဲ။ဇေယျဆောက်မယ်တဲ့အဲ့ဒါနဲ့ဇေယျဆောက်တယ်သူလှုပ်တဲ့စင်ကြယ်ကောင်းမြတ်တဲ့အလုတ်ကလေးကိုတစ်ခုပြီးတစ်ခုသူကြည့်ကြည့်ကြည့်ကြည့်ပြီးတော့ပီတိဖြစ်ပြီးတော့ရှေ့ကိုဆက်ဆက်သွားတာနော်ဒါမျက်ခြေပြက်မျက်ခြေပြက်လို့မရဘူးဟုတ်လားအဲ့ဒီမှာဇေယျလေးပြီးပြီးအောင်မြင်ပြီဆိုတော့ငါဖះပင်ပြီးတော့တန်ဃာတို့တွေဆုံးကပ်ပြီးတော့ဇေယျကလေးရေသက်ချမယ်ပေါ့အခုလို့ဆိုရင်တော့အမြတ်တမ်းလေးပေးဝေမယ်ပေါ့အဲ့ဒီရေသက်ချဘွဲမှာမြတ်စွာဘုရားတရားဟောတော့တရားရဲ့အဆုံးမှာအဲ့ဒီပုံနာသောတာပန်ဖြစ်တယ်တစင်ပြီးတစင်တက်လာတာနော်တစင်ပြီးတစင်တက်လာတာစင်ကြယ်တဲ့ကံကလေးတွေပြုတ်ပြူပြီးတော့တက်လာတာအဲ့ဒီအနုမောဒနာတရားမှာမြတ်စွာဘုရားဘာဟောလဲဆိုတော့အနုပုပ္ပေနမေရာဝေထောကံထောကံခဏေခဏေ ကမ္မာရောရဇတတေဝနေဓမီမလမတ္တနောအဓိပ္ပာယ်ကဘာပြောတာလဲရှုတော့ပညာရှိတဲ့ပုဂ္ဂိုလ်ဉာဏ်ရှိတဲ့ပုဂ္ဂိုလ်ဆိုတာကိုယ်တန်တမာရှိတဲ့အညစ်အကြေးကိုအခွင့်ရတိုင်းအခွင့်ရတိုင်းအနှဲငယ်လေးပဲဖြစ်ဖြစ်ခဏခဏထုတ်ထုတ်ပြရမယ်တဲ့ဥပမာရွှေပရင်တဲ့ငွေပရင်တဲ့ဟာအဲ့ဒီရွှေတို့ငွေတို့ထဲမှာရှိတဲ့အညစ်အကြေးကိုမိကလေးပြပြပြီးတော့ခဏခဏအခွင့်သာတိုင်းထုတ်ထုတ်ထုတ်ထုတ်ပြစ်တယ်လို့ပဲတဲ့ပြီးတဲ့ဥပမာကောင်းတယ်နော်ရွှေပရင်တဲ့ဟာရွှေရဲ့အညစ်အကြေးကိုခဏတိုင်းခဏတိုင်းမိကလေးဖုတ်ဖုတ်ပြီးတော့ထုတ်ပြစ်တယ်လို့မျိုးဉာဏ်ရှိတဲ့ပုဂ္ဂိုလ်ဟာကိုယ်တဏ္ဍာမှာရှိတဲ့အညစ်အကြေးကိုကောင်းမြတ်ရှင်ကျဲတဲ့အမှုတွေကိုပြုပြီးတော့အခွင့်ရတိုင်းအခွင့်ရတိုင်းမလုပ်ပြရမယ်ထုတ်ပြရမယ်အဲဒီမှာအဲ့ဒီပုံနာကြီးသောတာပန်ဖြစ်တယ်အဲ့ဒါဦးဇင်းတို့ပြောချင်တာကရှင်ကျဲတဲ့ကာယကံဝစီကံမနောကံရှိရမယ်ကိုလုပ်တဲ့အလုပ်ကိုပြောတဲ့အပြောကိုတွေးတဲ့အတွေးဟာအပြစ်ကင်းရမယ်ဒါဆိုရင်ဒီပုဂ္ဂိုလ်ကြီးပွားမယ်ချမ်းသာမယ်ပေါ့ဟုတ်ရဲ့လားဘယ်နှပါးရှိသွားပြီသုံးပါးရှိသွားပြီဩဒါနဝတောတတိမတောသူစီကမ္မတနေတမကာရိနောနေတမကာရိနောစဉ်စားဆင်ခြင်ဉာဏ်နဲ့ပြုလေရှိသည်စဉ်စားဆင်ခြင်ဉာဏ်နဲ့ပြုလေရှိပေထသောအလုတ်တစ်ခုလုတ်တော့မယ်အပြောတစ်ခုပြောတော့မယ်အတွေးတစ်ခုတွေးတော့မယ်ဆိုရင်မစဉ်းစားပဲမလုတ်ပါနဲ့မစဉ်းစားပဲမပြောပါနဲ့မစဉ်းစားပဲမတွေးပါနဲ့စဉ်းစားလိုက်ပါအောင်ဆင်ခြင်လိုက်ပါအောင်တဲ့ဟုတ်လားအယံကာယောကြီးပြီးပြီးရောဆိုပြီးတော့ထမလုပ်လိုက်ပါနဲ့ထမပြောလိုက်ပါနဲ့အဓိကကစိတ်ထဲဆိုတာကတော့ထိမ့်သိမ့်ရခက်ပါတယ်နော်ဦးဇင်းတို့အပေါ်ယံဟိုပြောမယ်ဆိုရင်အလုံးနဲ့အပြောလောက်ကိုပဲမစဉ်းစားဘဲနဲ့မလုပ်ဘဲနေနိုင်အောင်နော်မစဉ်းစားဘဲနဲ့မပြောဘဲမနေနိုင်အောင်အဲ့ဒါလိုစဉ်းစားပြီးပြောမယ်လုပ်မယ်ဆိုရင်ကိုပဲဒီပုဂ္ဂိုလ်ကြီးပွားနိုင်တယ်နော်ကာယကံဝစီကံလောက်ဆိုရင်ကိုပဲမနောကံပါကိုကစဉ်းစားဆင်ခြင်ပြီးတော့တွေးနိုင်မယ်ဆိုရင်တော့အတိုင်းထက်အလွန်ပေါ့ဟုတ်ရဲ့လားဒါကြောင့်အလုပ်တစ်ခုလုပ်တော့မယ်အပြောတစ်ခုပြောတော့မယ်ဆိုရင်ကြီးပွားချမ်းသာခြင်းရတဲ့ပုဂ္ဂိုလ်တွေအတွက်စူးစမ်းဆင်ခြင်မှုဆိုတာရှိကိုရှိရမယ်ဒါကြောင့်ဦးဇင်းတို့ရှေးပညာရှိသူတော်ကောင်းကြီးတွေရှေးလူကြီးတွေပြောထားတဲ့ဗမာစကားဖို့တန်တာလေးရှိတယ်မစဉ်းစားမဆင်ခြင်ပဲနဲ့လုပ်တဲ့အလုပ်တစ်ခုမစင်းစားမစင်ခြင်းပဲနဲ့ပြောလိုက်တဲ့စကားတခွန်းဘာနဲ့တူတယ်လဲဆိုလို့ရှိရင်ထမင်းပူပူကိုပါဇက်ထဲထည့်လိုက်ရတယ်လို့ပဲတဲ့သိကောင်းတယ်ဒီဥပမာဦးစင်းကတော့ကြိုက်တယ်ဟင်ဒကမာကြီးတွေမြန်ကြားဘူးလားမသိဘူးနော်ထမင်းပူပူကိုပူမှမသိလို့ပါဇက်ထဲပြစ်ထည့်လိုက်တယ်ပါဇက်ထဲကြမှာပူလိုက်တာဆိုတော့ထွေးရလဲခက်ဆက်လဲဝါလို့လဲမင်းရတော်တော်ဒုက္ခရောက်တဲ့မျက်ရည်ဝိုင်းပြီးတော့ကြုံဘူးလားကြုံဘူးတယ်ထမင်းပြော့မယ်ဆိုရင်ပိုဆိုးမယ်နော်ဟုတ်လားအင်းဒါကြောင့်ထမင်းပူပူပါဇက်ထဲထည့်လိုက်ရတယ်လို့မျိုးပဲတဲ့။နော်မစင်းစားမစင်ခြင်းမဲနဲ့လှုပ်လိုက်တဲ့အလုပ်တစ်ခုအပြောတစ်ခုတချို့များဆိုရင်ဘဝတောင်ပြတ်သွားနိုင်တယ်။ဒီအပြောတစ်ခုဒီအလုပ်တစ်ခုဟာဟုတ်ရဲ့လား။ဒါကြောင့်မြတ်စွာဘုရားကအရာရာစင်းစားစင်ခြင်းပြီးမှလှုပ်ပါပြောပါ။အထူးသဖြင့်ဦးဇင်းတို့ဟိုတစ်ခုတစ်ခုကိုအကြာကြီးပြောနိုင်တာမဟုတ်ဘူးအချိန်ကဒေါသဖြစ်လာရင်တော့စင်စားတော့ကျန်တဲ့အချိန်လေးစဉ်းစားရမှာပဲဒါကအရေးကြီးတာကိုအရင်ပြောတာဦးစင်ကဒေါသဖြစ်လာပြီးစိတ်တူလာပြီးဆိုရင်တော့အဲ့ဒီအချိန်မှာပိုးစဉ်းစားတော့ဘာဖြစ်လို့တော့မှားဖို့လို့အချက်ပြနေပြီဒေါသဖြစ်လာတာဘာဖြစ်နေတာတော့မင်းမှားတော့မှာနော်မှားတော့မှာအဲ့ဒီအချိန်တော့မပြောနဲ့နော်လုံးဝမပြောဘဲမနေနိုင်လို့ရှိရင်အဲ့နာထတာသွားလိုက်မပြောဘဲနေနိုင်အောင်ထိန်းရမယ်ဒေါသဖြစ်လာရင်အဲ့ဒီအချိန်မှာမှားတော့မှာအဲ့ဒီအချိန်မှာထမလုံနဲ့အဲ့တော့အကြီးကျယ်ဒုက္ခရောက်လိမ့်မယ်ဟုတ်လားဒါကြောင့်ဒေါသကိုစင်စင်စားစားထွက်တဲ့နေဟုတ်လားကျန်တယ်မှားတာတွေကတခါတလေပြင်လို့ရတယ်ဒေါသဆိုတာကသိကြောက်စရာကောင်းတယ်ဒါကြောင့်ဦးဇင်းတို့ဓမ္မပဒပါဠိတော်မှာနတ္ထိဒေါသသမောကလိလို့တောင်မြတ်စွာဘုရားဟောတယ်ဒေါသသမောဒေါသနဲ့တူသောကလိအပြစ်ဆိုတာနတ္ထိမရှိဘူးတဲ့နော်အပြစ်တကအပြစ်တည်းမှာဒေါသဟာအပြစ်အကြီးဆုံးပဲဘာလို့ဆိုအဖေကိုတတ်တယ်မိကိုတတ်တယ်တန်ခါတင်းခွဲတယ်ဒေါသကိုအခြေခံတာအဲ့ဒီပြင်ဆန်တဲ့နရိယကံတော်တော်များများဟုတ်ရဲ့လားဒေါသကိုခြေခံတာနော်နော်ဒါကြောင့်ဒေါသထွက်လာတဲ့အချိန်မှာပို့ပြီးတော့ဘာလုပ်ရမလဲပို့ပြီးတော့စဉ်းစားရမယ်ဒေါသထွက်လာရင်ပို့ပြီးတော့စဉ်းစားရမယ်ဒါကြောင့်ပိဿပေါင်းသူတော်ကောင်းတို့ဘာပဲလှုပ်လှုပ်ဘာပဲပြောပြောဘာပဲတွေးတွေးမစဉ်းစားဘဲနဲ့မလှုပ်မိဖို့မစဉ်းစားဘဲနဲ့မပြောမိဖို့ကြိုးစားရမယ်ဟုတ်လားဒီနေရာမှာဦးဇင်းတို့ လူငယ်တွေအတွက်ပုံကလေးတွေလည်းဥစဉ်ကပါခြင်းတာကိုနော်တရားဟောတာနည်းနည်းလောဘကြီးတယ်ဥစဉ်ကဟုတ်လားအေးပုံလေးတစ်ခုပြောအောင်မယ်ဥစဉ်တို့ဘုရားလောင်းကြီးကတခုသောဘဝကစီတီးပြီးတော့အသက်မွေးဝမ်းကြောင်းမှုပြုရတဲ့စီတီးသမားတယောက်တနည်းတော့သူ့မှာသားတယောက်ရှိတယ်အဲ့ဒီသားကခတ်ထိုင်းတိုင်းအဲ့ဒါသားဘာနှစ်ယောက်စီတီးပြီးတော့ပြန်လာတော့ပတ်ဆံကလည်းတော်တော်ပါလာတယ်ပါလာတာဒေါ်လန်ခီးကိုဖျက်မှာဆိုတော့သားဘာလေးနှစ်ယောက်တည်းဆိုတော့နည်းနည်းလေးကြောက်တာပေါ့စိုးရိမ်တာပေါ့အဲ့ဒါနဲ့မလုပ်လဲဆိုတော့တားဖြစ်တဲ့လူကအဖေရကျုပ်တို့လူတွေအများကြီးလာတဲ့ထင်အောင်တခိုးတွေတမားတွေလာပြီးတော့မလူမရက်အောင်ဘရင်စစ်တက်ကြီးခြစ်တက်လာတယ်လို့ထင်အောင်ဟောဒီစီကြီးကိုတီးမယ်ဗျာတော်တယ်မှာတော်တယ်မှာအဲ့ဒါနဲ့စီကြီးကိုတီးတယ်တီးတဲ့အခါကျတော့တခိုးတွေကဟာတကယ်ဘရင်စစ်တက်လာတယ်နဲ့တူတယ်ဆိုတော့သူတို့မနှောင့်ယှက်ရဲဘူးအဲ့ဒါနဲ့တအားတီးတော့ဖေကငါသာတော်တော့ပြီနဲ့တူတယ်ဟုတ်လားတအားတီးပါများရင်ယုတ်တိမရှိဘဲနဲ့တိသွားရင်မင်းငါနဲ့ဒုက္ခရောက်လိမ့်မယ်အဲ့ဒါနဲ့သားဖြစ်တဲ့လူကတီးကောင်းကောင်းနဲ့ဖအေပြောတာကိုမစင်သာဘူးဟုတ်လားတီးကောင်းကောင်းနဲ့အတင်းပဲဆက်ဆက်တီးတော့တခိုးတွေညတွေကဘရင်စစ်တက်ဆိုတော့ဒီလောက်ကြီးမတီးလောက်ဘူးဒါကအပျော်တီးသလိုကြီးဖြစ်နေတယ်အဲ့ဒါနဲ့တစ်ပင်ပေါ်ကနေတက်ပြီးတော့ကြီးတော့ဟာအများကြီးလက်အောက်မိတယ်လူလေးမှနှစ်ယောက်တည်းဆိုတော့ဆင်းပြီးတော့လှူတာပါရပက်ဆန်တွေအကုန်လုံးကုံရောတဲ့ဟုတ်လားဒါကြောင့်မစင်သာမစင်ခြင်းပဲနဲ့လှုပ်တဲ့အလုပ်တွေဟာကိုယ်ဒုက္ခကိုရှာတဲ့သဘောမျိုးပါပဲဟုတ်ရဲ့လားဒါကြောင့်လောကီကြီးပွားချမ်းသာခြင်းဖြင့်ဖြစ်စေလောကုတ္တရာကြီးပွားချမ်းသာခြင်းဖြင့်ဖြစ်စေကြီးပွားချမ်းသာခြင်းရတဲ့ပုဂ္ဂိုလ်တွေဟာစဉ်းစားဆင်ခြင်ပြီးတော့အလုပ်ကိုလုပ်ရမယ်ပြောကိုပြောရမယ်ဒီဒီသနာတော်လေးကဟောเสียရအင်မတန်ကျယ်ပြတ်ပါလေဘာလို့လဲဆိုတော့မစဉ်းစားမဆင်ခြင်ပဲနဲ့လှုပ်လို့နောင်တတွေနဲ့ပူလောင်ရတဲ့လူတွေရဲ့အကြောင်းကိုပြောမယ်ဆိုရင်ကုန်နိုင်ဝယ်ရမရှိနော်အယံကာရောလှုပ်ချလိုက်လို့အယံကာရောပြောချလိုက်လို့ကိုလှုပ်တိုက်တဲ့အလုတ်ရဲ့အပြောရဲ့ဒဏ်ကိုတသလုံးခံသွားရတာတွေမရှိဘူးလားရှိတယ်ဒါကြောင့်ဒီဟာလေးကအင်မတန်အရေးကြီးတယ်လို့ထင်တယ်ဟုတ်လားဒါကြောင့်စူဇန်ဆင်ရင်ပြီးမှလှုပ်ပါကျန်ကန်နေတဲ့ကတော့အသေးစိတ်ဖွင့်ပါလေဗျာအခုငါလှုပ်တဲ့လှုပ်ဟာငါအတွက်အကျိုးရှိသလားသူတို့ဘာအတွက်အကျိုးရှိသလားဟုတ်လားဒီအလုတ်ဟာကုသိုလ်လားအကုသိုလ်လားဘာတွေဆက်ဖြစ်မှာလဲအဲ့ဒါတွေစဉ်းစားပြီးတော့စင်စားဆင်ញင်ပြီးတော့လုပ်ရမယ်ပြောရမယ်တဲ့အဲ့ဒါလေးခုမြောက်ကြီးပွားချမ်းသာခြင်းတရားဟုတ်ရလားဥဒ္ဌာနာဝတ္တောတတိမတောသူစီကမ္မတနေတ္တမကာရိနောသင်ညတ္တဓမ္မဇီဝီနောအပမထတယသောပိဝတ္တိသင်ညတ္တကိုနှုတ်နှလုံးသုံးပါးလုံးကိုစောင့်စည်းခြင်းရှိပေထသောငါးခုမြောက်ကြီးပွားချမ်းသာခြင်းတရားအဲ့ဒါကဘာလဲဆိုတော့ကိုယ့်ရဲ့ကာယကံလို့ခေါ်ရတဲ့ကိုယ်ဝစီကံလို့ခေါ်ရတဲ့နှုတ်မနောကံလို့ခေါ်ရတဲ့နှလုံးပေါ့နော်ကိုယ်နှုတ်နှလုံးသုံးပါးလုံးကိုဘာလို့ရမလဲစောင့်စည်းရမယ်တဲ့ခုနကတုန်းကစဉ်းစားဆင်ခြင်တာနော်အလုပ်တစ်ခုလုပ်တော့မယ်ဆိုရင်စဉ်းစားဆင်ခြင်တာဒါကအပိုင်းတစ်ပိုင်းအခုကဘာလို့မှတော့စောင့်စည်းမှစောင့်စည်းတယ်ဆိုတာကလုံးချင်စိတ်ပေါက်တာကိုမလုတ်ဖဲနဲ့အောင့်နေတာကိုခေါ်တယ်လို့အကြံဉာဏ်ပြောခြင်းတယ်ဟုတ်လားဥဒုသင်တဘာဝမကောင်းတာကိုလုတ်ချင်တယ်မကောင်းတာကိုပြောခြင်းတယ်မကောင်းတာကိုတွေးခြင်းတယ်အဲ့ဒီအချိန်မှာကိုဘလောက်စောင့်စည်းနိုင်မလဲဆိုတာဆိုလိုတာကလွန်ကျူးခွင့်ကျုံနေတဲ့အချိန်မှာမလွန်ကျူးဘဲနဲ့ဘလောက်ထိမ့်သိမ့်နိုင်တယ်လဲဆိုတာဒါအရေးကြီးတယ်နော်အခုကြီးပွားချမ်းသာတဲ့ပုဂ္ဂိုလ်တွေသာမန်လူတွေတဲ့သူတို့ပို့ပြီးတော့အောင့်နိုင်နေသူတို့ဘဝတွေကိုသေချာစဉ်းစားကြည့်ဟုတ်လားနော်ဆိုကြပါစို့ဆာမွေးမှာတတန်းကြကြအောင်တဲ့ကလေးဟာကဘောကြီးနေတဲ့ကလေးတဲ့တော့သူအများကြီးအောင့်အေးရတယ်စောင့်စည်းရတယ်သူလည်းပဲပုထုရှင်ပဲအပျော်ပါပွဲလန်းတဲ့ပဲမမက်ဖဲနေပါမလားဟုတ်လားဒါပေမဲ့ဟာဒါတွေမကောင်းဘူးဟိုဟာတွေကောင်းတယ်ဆိုပြီးတော့သူ့ကိုယ်သူစောင့်စည်းနိုင်တယ်ထိမ့်သိမ့်နိုင်တယ်ဆိုတော့မစောင့်စည်းနိုင်တော့မထိမ့်သိမ့်နိုင်တော့ပုဂ္ဂိုလ်ထက်တော့သူဘာဖြစ်သွားတော့တာသွားတယ်ဒါလူငယ်တွေအတွက်ပြောတာလောကီလူပေါ့နော်အဲ့လိုပဲနိဗ္ဗာန်ရှာကြတဲ့သူတော်ကောင်းတွေအတွက်လည်းပဲဒီကိုနှုတ်နှလုံးသုံးပါးကိုစောင့်စည်းနိုင်ခြင်းသည်အင်မတန်အရေးကြီးတယ်။မစောင့်စည်းနိုင်ရင်သူကနောက်ဆက်တွဲတွေကအင်မတန်ရှုပ်ထွေးတာကိုဟုတ်ရဲ့လား။ဒါပေသက်တို့သဘောပေါက်တယ်နော်။မစောင့်စည်းနိုင်မှုဆိုရင်သူကမှားမှာလေ။မှားပြီဆိုလို့ရှိရင်မှားခြင်းရဲ့ရလဒ်ကတော့ဆင်းရဲပဲ။ဒါဘယ်လိုမှပြေလို့မလွတ်ဘူး။ဟုတ်လား။အေးဆင်းရဲပြီဆိုတော့မှလူတွေကအာတစုံတယောက်ကပဲကံဆိုတဲ့အနေကြီးနဲ့ဖန်ဆင်းလိုက်လို့ဆင်းရဲသွားသလားပေါ့လေဟုတ်လားတကယ်ကတော့ကိုယ့်ရဲ့မဆောင်စည်းနိုင်ခြင်းမအောင်အီးနိုင်ခြင်းကြောင့်မှားယွင်းခြင်းတွေဖြစ်တယ်မှားယွင်းခြင်းတွေကြောင့် ဆင်းရဲခြင်းတွေဖြစ်ရတာဒါကြောင့်ကြည်ပွားချမ်းသာခြင်းရတဲ့ပုဂ္ဂိုလ်တွေအတွင်းကိုယ်နှုတ်နှလုံးသုံးပါးလုံးကိုမလုပ်ရမယ်စောင့်စည်းရမယ်စောင့်စည်းရမယ်နော်အယံကရောလှုပ်ခြင်းတိုင်းမလှုပ်လိုက်နဲ့ပြောခြင်းတိုင်းမပြောလိုက်နဲ့တွေးခြင်းတိုင်းမတွေးလိုက်နဲ့လွယ်လွယ်ကလေးလှုပ်လိုက်တဲ့အလုပ်လွယ်လွယ်ကလေးပြောလိုက်တဲ့အပြောစီခက်ခက်ခဲခဲဖြေရှင်းရတတ်တယ်ဟုတ်ရဲ့လားဒါကြောင့်ကိုကိုကိုဘာလို့ရမှာလဲစောင့်စည်းရမယ်စောင့်စည်းရမယ်ဒါလည်းပဲအင်မတန်ကျေဝန်းတဲ့တရားပါနော်အင်မတန်ကျေဝန်းတာတွေကြီးဥစဉ်ကကန်ရက်နေတယ်ဟုတ်လားဟင်တရားကြီးဒီမကြီးမြဒါကြောင့်ဥစဉ်တို့ဟောထားတယ်ဟုတ်လေဇကုနာတံဝရောသာဓုသာဓုသောတေနတံဝရောကြားဘူးတယ်နော်စောင့်စည်းခြင်းသည်ကောင်း၏ဆိုပြီးတော့လေဇကုနာတံဝရောသာဓုသာဓုသောတေနတံဝရောဂာနေနတံဝရောသာဓုသာဓုဇိဝါယတံဝရောကာယေနသံဝရောတာဓုတာဓုဝါစာယသံဝရောမနတသံဝရောတာဓုတာဓုသဗ္ဗထသံဝရောသဗ္ဗထသံဝရောဘိက္ခုသဗ္ဗဒုက္ခပမုဇ္ဇတိမျက်စိကိုဆောင်စည်းနိုင်ရင်ကောင်းနေတယ်ကြည်ချင်ရမကြည်ပဲနဲ့အလိုမလိုက်ဖဲနဲ့အကျိုးမရှိတာတွေကိုရှောင်ပြီးတော့ဟုတ်လားအဲ့ဒါလို့နာကိုနှာကိုလျှာကိုကိုယ်ကိုစိတ်ကိုကာယကံကိုဝစီကံကိုဒါတွေပါသေးတယ်နော်အဲ့ဒီအလုံးစုံကိုမြန်ဆောင်စည်းနိုင်မယ်ဆိုရင်တော့အလုံးစုံသောဆင်းရဲကတောင်လွတ်မယ်လို့မြတ်စွာဘုရားဟောတာလား။ဒါပေမဲ့ဒီနေရာမှာတော့သူကအတူချုပ်ကလေးသုံးလုံးနဲ့ပြောတာ။ကိုနှုတ်နှလုံးသုံးပါးလုံးကိုဆောင်စည်းရမယ်ဒါလေးပြောတာ။ဟုတ်လား။အေးဆောင်စည်းနိုင်ရင်ဆောင်စည်းနိုင်တဲ့လောက်ချမ်းသာကြမယ်ပေါ့။အဲ့ဒါ၅ခုမြောက်ကြည်ပွားချမ်းသာခြင်းအကြောင်းတရားဩဒါနဝတ္တတိမတောသူစီကမတ္တနေတ္တမကာရိနောသင်ညတ္တဓမ္မဇီဝိနောဓမ္မဇီဝိနောမံကံသောအသက်မွေးခြင်းရှိပေထသောအသက်မွေးဝမ်းကြောင်းမှုမှန်ရမည်တဲ့ဒါလည်းပဲအရေးကြီးတာပဲဘာဖြစ်လို့ဆိုတော့တတ္တဝတိုင်းတတ္တဝတိုင်းကိုယ့်ကိုယ်ကိုမွေးကြရတာဘဝဘေးတာပေါ့မယ်ကိုယ့်ကိုယ်ကိုဟိုရှင်သန်မှုရှိနေအောင်တဆင့်တက်ပြီးတော့အဆင်ပြေပြေရှင်သန်မှုရှိနေအောင်အမွေးကြရဘူးလားကိုယ့်အသက်ကိုမွေးကြရတာဗျဟုတ်လားအေးအစာနဲ့မွေးတယ်အဝတ်နဲ့မွေးတယ်အရိပ်နဲ့မွေးတယ်ဟုတ်ရဲ့လားအေးအဲ့ဒါလို့ကိုယ့်အသက်ကိုကိုယ်မွေးကြတဲ့နေရာမှာမှန်ကန်တဲ့အလုပ်နဲ့မှန်ကန်တဲ့ရှားဖွေမှုနဲ့အသက်မွေးဝမ်းကြောင်းမှုပြုဖို့လိုတယ်တကယ်တမ်းကတော့ဘဝဆိုတာပြဿနာတစ်ခုကိုဖြေရှင်းနေတာပါပဲဟုတ်ရဲ့လားအဲ့ဒါလို့ပြဿနာကိုဖြေရှင်းတဲ့နေရာမှာပြေလေအောင်ဖြည့်ရှင်းရင်းနဲ့ရှင်းအောင်လုခါမှာပိုးပြီးရှုပ်သွားမှာရှိုးရတယ်ပိတ္တတို့ဒီစကားလေးကိုနည်းနည်းလေးနည်းထပ်ပြီးတော့ပြောချင်တယ်နော်ရှင်းအောင်လုခါမှာပိုးပြီးတော့ရှုပ်သွားမှာရှိုးရတယ်ဒုက္ခအေးအောင်လုခါမှာဒုက္ခတွေပိုးပြီးတော့များလာမှာရှိုးရတယ်ဆိုကြပါစို့ကိုကိုကိုအစာကျွေးတယ်အဝတ်ဆင်တယ်ဆိုတာကောင်းအောင်လုတာပေါ့လားအေးမပီးလို့မကျွေးလို့မဝတ်ဆင်လို့မရဘူးလေအဲ့ဒါလို့ကိုကိုကိုချမ်းသာအောင်လုရင်းနဲ့အဲ့ဒီချမ်းသာအောင်လုပ်တဲ့လူရက်တွေပိုးပြီးတော့ဆင်းရဲစေတဲ့အလုပ်မျိုးဖြစ်သွားမှာဆိုရတယ်။သဘောပေါက်လား။ဒီခန္ဓာကိုယ်ကြီးကိုကောင်းအောင်လုပ်ရင်းနဲ့ဆိုးသွားတာဖြစ်မှာဆိုရတယ်။အဲ့ဒါအသက်မွေးဝမ်းကြောင်းမှုမစင်ကြယ်ရင်အဲ့ဒါလိုဖြစ်တတ်တယ်။လုပ်တာတော့ချစ်လွန်းလို့ဒါကြီးကိုပြုစုပြောထောင်တာပါပဲ။ဟုတ်လား။သူ့ကိုအမျိုးမျိုးမွန်းမာတာပါပဲ။သို့တော့ကိုကအဲ့ဒါကိုတရားသောနည်းနဲ့မလုပ်ဖဲနဲ့မတရားသောနည်းနဲ့လုပ်မိမယ်ဆိုရင်တော့ကိုကောင်းစီခြင်းနဲ့ခန္ဓာဒီပင်နဲ့ဆင်းရဲလိမ့်မယ်။သဘောပေါက်လား။အေးဒါကြောင့်အသက်မွေးဝမ်းကြောင်းမှုဆိုတာလေအင်မတန်အရေးကြီးတယ်။မှားမှားယွင်းယွင်းအသက်မွေးဝမ်းကြောင်းမှုပြုမိပြီဆိုရင်အဲ့ဒီအစာဒီအစိတ်ကိုမျိုးရတာနဲ့တည်မထူလှဘူး။ဟုတ်ရဲ့လား။အစိတ်ကိုမျိုးရတာနဲ့တည်မထူလှဘူးဗျ။နော်။ဦးဇင်းတို့ကျန်ကန်တွေကတော့လူတွေဆိုလို့ရှိရင်လည်းပဲတူတဲ့တိုင်းမှုတွေနဲ့အသက်မွေးဝမ်းကြောင်းမှုမပြုရဘူးပေါ့။ဒါပေမဲ့တို့သိပါတယ်ဒါကိုအခြေချက်ပြောရင်တရားရှိမှဆိုရတယ်။ဟုတ်လားကုံမကူရတာတွေကြားဘူးတယ်မို့လားကြားဘူးတယ်နော်အေးဘယ်လိုနည်းနဲ့အတ္တမွေးဝမ်းကြောင်းမပြည့်ရဘူးဆိုတာလေးလည်းသိတယ်နော်အေးယဟန်တော်တွေဆိုရင်တော့အနေတနာမှုနဲ့အတ္တမွေးဝမ်းကြောင်းမှုမပြည့်ရဘူးပေါ့နော်အဲ့ဒီမှာဦးဇင်းတို့ပြောချင်တာကမှားယွင်းတဲ့အတ္တမွေးဝမ်းကြောင်းမှုနဲ့ကိုယ့်ကိုယ်ကိုရှားဖွေကြွေမွေပြုစုလှုပ်ကြွေခြင်းသည်ကိုယ့်ကိုယ်ကိုချမ်းသာအောင်လုပ်တယ်လို့ထင်နေပေမလို့ဆင်းရဲအောင်လုပ်နေတာဒါလေးကိုဦးဇင်းကပြောတော့ဇတ်တော်လေးတစ်ပုဒ်ကိုအမှတ်ရတယ်။ဦးဇင်းတို့မဟာလောဟိတဇတ်ဆိုပြီးတော့တာမုဏိကဇတ်နော်တာလူကဇတ်ဒီမှာဇတ်ဒီအတူလေးတွေရှိတယ်ဗျ။အဲ့ဒီဇတ်တော်မှာဦးဇင်းတို့ဘုရားလောင်းက နွားဖြစ်တယ်အယောင်သွေးကနေပုံရတယ်လောဟိတဆိုတော့အနေပေါ့နွားနေကြီးပေါ့เนาะအဲ့တော့သူ့မှာလည်းညီတယောက်ညီတစ်ကောင်ရှိတယ်တနေ့တော့ညီကိုနှစ်ယောက်ညီကိုနှစ်ကောင်အမြဲတမ်းရုံးရကန်ရပင်ပန်းတာပေါ့အဲ့ဒါနဲ့ညီဖြစ်တဲ့လူကအကိုကြီးကိုဘာပြောလဲဆိုတော့အကိုကြီးဟာကျွတ်တို့မဲ့ပင်ပန်းပန်းပန်းရုံးရတယ်စားရတော့ကောက်ရိုးမြက်ခုမှကြည်စမ်းအိမ်အောက်ကကရင်အောက်မှာဇင်ကြကြအိတ်နေတဲ့အကောင်တာလူကဆိုတဲ့အကောင်ဝက်ကြီးရှိတယ်ဟုတ်လားကရင်အောက်မှာဘာလို့ဇင်ကြကြအိတ်နေတာဘာမှလည်းမလုပ်ရဘူးအဲ့ဒါဇင်ကြကြသူ့မဲ့သူ့ကြည့်လိုက်အမြဲတမ်းအိတ်နေတယ်ဒါပေမဲ့သူ့ကိုကြွေးတာကြတော့တခက်ကိုအကောင်စားထမင်းနေဟင်းနေအဲ့ဒါတွေကြွေးတာအကိုကြီးအိမ်ရှင်ကတော်တော်မတရားတာပဲအကျွတ်တို့မဲ့အလုပ်တွေအများကြီးလုပ်ရပြီးတော့ကောင်းကောင်းမစားရဘူးခိုးကောင်ကြီးမှဘာမှမလုပ်ရဘဲနဲ့စားလိုက်ရတာကြည်စမ်းအဲ့လိုပြောတော့ဘုရားလောင်းကငါညီတဲ့တာလူကစားတဲ့အစာကိုမင်းမနှစ်သက်နေတဲ့အဲ့ဒီကောင်ကသူသေးဖို့အတွက်စားစားနေတာကွာတဲ့ငါတို့အစာကိုငါတို့မျက်နှိုးသင့်တယ်ငါတို့အစာကငါတို့အတွက်အန္တရာယ်မရှိဘူးတဲ့နော်မင်းမယုံရင်ကြည့်နေအဲ့ဒီတာလူကဟာသူ့အတွက်သေးစာကိုစားတယ်ဆိုတာမင်းမယုံရင်ကြည့်နေငါအကဲခတ်လို့ရတယ်မကြခင်မှာဟောဒီအိမ်ရှင်ရဲ့သမီးမင်္ဂလာဆောင်လိုက်မယ်အဲ့ဒီကြရင်တာလူကကြီးဘာဖြစ်မလဲမင်းကြည့်နေဟုတ်လားအဲ့ဒါတကယ်ပဲနောက်3-4ရက်လောက်နေတော့မင်္ဂလာဘောအတွက်တာလူကကြီးထုတ်ပြီးတော့တခါလေတက်ပြီးတော့စားကြတာအဲ့ဒီတည်းမှာပြောထားတဲ့ဇကားလေးတွေအသေးစိတ်လေးတွေရှိတယ်ဟုတ်လားတာလူကဟာသေစာကိုစားနေတာဟုတ်လားအစာတော့စားကြရတာပဲမစားလို့မရဘူးဒါပေမဲ့ကိုစားလိုက်တဲ့ထမင်းလုတ်ဟာဘယ်လိုထမင်းလုတ်လဲဆိုတာအရေးမကြီးဘူးလားအရေးကြီးတယ်အရေးကြီးတယ်ဒါကိုအတိဆုံးပဲနော်ဒကာကြီးဒီမကြီးများဒါကြောင့်အသက်မွေးဝမ်းကြောင်းမှုစင်ကြေဖို့လိုတယ်ဆိုတာအဲ့ဒါကိုပြောတာဟုတ်လားကိုစားလိုက်တဲ့ထမင်းဟာသူတို့ဘာမျက်ရည်ကြီးငယ်ကြားလိုက်ထမင်းလုံလားဒါမှမဟုတ်သူများဒုက္ခရောက်ပြီးမှငါအဆင်ပြေရတဲ့အဆင်ပြေခြင်းလားလူဆိုတာဉာဏ်ရှိတယ်ဗျာစဉ်းစားမိတာပဲဒါကြောင့်ကောင်းမှသာလျင်နောက်ကြောင်းအေးမှာမကောင်းရင်တော့ဟန်လုပြီးတော့သာနေရမှာသူနောက်ကြောင်းမအေးဘူးဟုတ်ရဲ့လားအေးဒါကြောင့်လူဘဝကြီးမှာကောင်းအောင်လုပ်ခါမှသိုးသွားတာတွေရှိတယ်ရှင်းအောင်လုပ်ခါမှာရှုပ်တော်တာတွေရှိတယ်။ဒါကိုသတိထားသင့်တယ်။ဟုတ်လား။အဲ့တော့ဒါလေးနဲ့ပတ်သက်ပြီးတော့နောက်ထပ်ပြောချင်တာလေးဥစဉ်ကောင်းထဲမှာမှတ်ထားတာလေးရှိသေးတယ်။အဲ့ဒါကဘာလဲဆိုတော့မြတ်စွာဘုရားလက်ထက်ကပညာရမဣတိရေရတော်မူတဲ့အကသဝကကြီးရှင်သာရိပုတ္တရာသိပါတယ်ဟုတ်လား။ဒီနေ့တော့သူ့ရဲ့တပည့်တစ်ပါးကအရှင်မြတ်ကြီးကိုဘာလာမေးလဲဆိုတော့အရှင်ဘုရားတဲ့လက်လာဘတွေများအောင်တပည့်တော်ဘယ်လိုလုပ်ရမလဲတဲ့။လက်လာပါတွေများအောင်ဘယ်လိုလုပ်ရမလဲတဲ့အဲ့တော့ရှင်သာရိပုတ္တရာကငါရှင်နဲ့လက်လာပါများခြင်းလို့ရှင်ငါနီလန်၄ခုပေးမယ်တဲ့ပေးတဲ့ရင်စိတ်ဝင်စားလားစိတ်ဝင်စားတာပေါ့လက်လာပါလူတိုင်းစိတ်ဝင်စားတာပေါ့ဥစဉ်လည်းစိတ်ဝင်စားတာပဲဟုတ်လားလက်လာပါလူတိုင်းစိတ်ဝင်စားတယ်နီလန်ဘယ်နှခုပေးမှလဲတော့၄ခုပေးမယ်တဲ့အဲ့ဒါပါလဲဆိုတော့မင်းမယူတော့လဲယူတယ်လို့နေကွာတဲ့အဲ့ဒါမင်းလက်ပေါ်လိုက်မယ်တဲ့အပေတတို့စဉ်းစားနော်ဒီခေတ်ကြီးမှအများကြီးရှိတယ်နော်ဥစဉ်ကတော့အမြွက်ကလေးပဲပြောမှာဟုတ်လားလက်လာပါပို့ခြင်းမလုပ်ရမလို့မယူတော့လေယူတယ်လို့မင်းနေလိုက်တယ်အဲ့ဒါမင်းလက်လာပါပို့လိုက်မယ်တဲ့ပြီးရင်နည်းနည်းလေးလေးသွေးခွဲပေးရမယ်တဲ့အဲ့ဒါဆိုမင်းလက်လာပါပို့လိုက်မယ်တဲ့ဟုတ်တာပေါ့အဲ့ဒီလူတွေသွေးခွဲသွားရင်သူ့လူကကုလူဖြစ်လာနိုင်တာပဲလေဟုတ်ရဲ့လားဒါပေတတို့ညံရှိပါလေဟုတ်လားစီးပွားရေးလောကမှာဘလူဘလူတွေလောက်ကြတယ်ဆိုတာသိတယ်မို့လားအင်းလက်လာပါပို့ခြင်းပထမမယူတော့လေယူတကယ်လို့ဒုတိယပါတော့ရမလို့သွေးခွဲပေးရမယ်တဲ့ပြီးတော့တတိယမင်းကကြည်သေးလို့အရှက်မရှိမင်းနေထိုင်နိုင်ရမယ်တဲ့ကကြည်သေးလို့တော့သုံးထားနော်စာရဲကဟုတ်လားအေးစတုထကြတော့ဘာပြောလို့ဆိုတော့ဖယူဖယဲကျဲသောစကားကိုမင်းပြောရရမယ်တဲ့စာရဲကတော့အဲ့လိုရေးထားတာဥစဉ်သဘောပေါက်တာတော့တောင်ရောက်မြောက်ရောက်အခြေမရှိအမြင့်မရှိစကားပြောခြင်းရတယ်ရန်တန်လျှောက်ပြောတာပေါ့ဗျာဟုတ်တာတွေရောမဟုတ်တာတွေရောရောက်မိရောက်ရပြောချလိုက်တာဟုတ်လား तू ကြိုက်ရင်ပြီးရောလေဟုတ်လားစားတဲ့ကတော့ဖယိုဖယဲကျဲသောစကားတွေ तू ကတောင်ပိုးပုံပေါ်တယ်เนาะတချို့လူတွေပြောတဲ့စကားတကယ်ဖယိုဖယဲဖွာသလန်ကျဲနေတာပဲဟုတ်ရဲ့လားအေးအဲ့ဒီနီးလေးနီးကိုမင်းသုံးနိုင်မင်းလက်လာပါပေါ်လိမ့်မယ်တဲ့အဲ့တော့ကိုတော်မြတ်ကဒီနီးနဲ့ဆိုရင်တော့တပည့်တော်ရှားပေါ်မှာမျက်ပေါက်ခြင်းပေါက်ပါစီမရချင်တော့ဘူးတဲ့အဲ့ဒီစကားကမြတ်စွာဘုရားနာကိုပေါက်ကြားတယ်ဗျပေါက်ကြားတော့အဲ့ဒီမှာမြတ်စွာဘုရားကတခုသောဘဝတုန်းကငါဘုရားအလောင်းတိတာဘမောခဆရာကြီးဖြစ်တုန်းကလည်းပဲတပည့်တယောက်ကအဲ့ဒါလို့မေးလို့ပြောဘူးတယ်ဆိုပြီးတော့ဇတ်တော်လေးတစ်ခုဟောပါတယ် ပုံစံဒူလေးပါပဲဟုတ်လားเนาะမယူတော့လေယူတကယ်သူเนาะပြီးတော့နည်းနည်းလေးသွေးခွဲပေးရမယ်ဂုံစကားပြောရမယ်ပေါ့เนาะပြီးတော့ကကြည်သေးလို့အရှက်မဲ့ရမယ်ပြီးတော့ဗါလဲတော့အေးဖယူဖယဲကြဲသောစကားကိုပြောရရမယ်အဲ့ဒီတော့တချို့သောပေါများခြင်းတွေဆိုတာအဲ့ဒီအခြေခံအကြောင်းတရားတွေနဲ့တိဆောက်တာဘာမှမမောစရာမရှိဘူးအဲ့ဒီတော့အခြေခံကြတာလေးဥစဉ်စဉ်းစားမိတာလေးတွေကိုဥစဉ်ကပြောခြင်းတာအော်ကို့ဘဝဒီလိုလေဖြစ်နေတာပါပဲလို့ရောင်ရဲတဲ့စိတ်တက်ကလေးဟာအသက်မွေးဝမ်းကြောင်းမှုရှင်ကျေဖို့အတွက်အများကြီးအထောက်အကူပြုမယ်လို့ထင်တယ်ဟုတ်လားဒီလိုလေပဲနေရနေတာပဲဘာဖြစ်နေလို့လဲတခါတလေဘာမှမဖြစ်ဘဲနဲ့စိတ်ကဖြစ်နေတာဟုတ်လားတကယ်ကဘာမှမဖြစ်ဘူးသူဖြစ်နေတာအဲ့ဒါကိုဦးဇင်းတို့ကျန်းကန်နေတဲ့ကတော့လျှက်ပေါ်လော်လီသောမူအားမရနိုင်ဘူးမတင်းတိမ်နိုင်ဘူးကိုယ်ကလည်းရချင်းဒီကလည်းရချင်းသူ့မဖြစ်နေတာအဲ့ဒီမှာရချင်းလုံးအားကြီးတော့အသက်မွေးဝမ်းကြောင်းမှုတွေကမှားယွင်းကုန်ရောဟုတ်ရဲ့လားဒါကြောင့်ကြီးပွားချမ်းသာခြင်းအစ်စ်ဖြင့်ကြီးပွားချမ်းသာခြင်းကြတဲ့ပုဂ္ဂိုလ်တွေအတွက်ဘယ်ရောက်သွားပြီတော့ဘယ်နှခုရှိသွားပြီ6ခုရှိသွားပြီနော်6ခုရှိသွားပြီဘာရှိရမှာလဲအသက်မွေးဝမ်းကြောင်းမှုစင်ကြရမယ်အသက်မွေးဝမ်းကြောင်းမှုစင်ကြရမယ်ဆိုတာကစောစောကပြောပြပါပြီလူတွေဆိုလို့ရှိရင်တင်းစင်းလဲတောင်းစင်းလဲချိန်စင်းလဲတဲ့စာတွေကတော့ရှီးတုံးကစာဆိုတော့ရှီးလူရေးထားတာပေါ့လူငယ်တွေကနားမြန်လေပါမလားမသိဘူးဟင်တင်းစင်းလဲတောင်းစင်းလဲချိန်စင်းလဲဆိုတော့ဘာပြောတာလဲဟင်အလေးခိုးတာတော့ဟုတ်လားချိန်ဝင်ခိုးတာတော့ကင်ထားပါတော့စကားတွေကဘေးရောက်ကုန်ပြီဟုတ်လားနော်အဲ့ဒီလိုမျိုးမှားမှားယွင်းယွင်းရှာဖွေခြင်းဖြင့်ခန္ဓာကိုယ်ကိုမပြုစုမလုံကျွေးရဘူးလို့ဆိုလိုတာဟုတ်ရဲ့လားအေး6ပါးရှိသွားပြီနော်အေးနောက်ဆုံးတစ်ပါးဥဒ္ဓါနာဝတ္တောတတိမတောသူစီကမ္မတနေတ္တမကာရိနောသင်ညတ္တဓမ္မဇီဝိနောအပမတ္ထတယသောဘိဝတ္တိအပမတ္ထတသူကတော့အကုန်လုံးရဲ့အချုပ်ဖြစ်သွားတယ်အပမတ္ထတအပမာရတရားနဲ့ပြည့်စုံတော်တယ်အပမာရဆိုတာတတိကိုပြောတာနှစ်ခါထပ်ဟောတယ်လို့တောင်တွေးလို့ရတယ်စောတော်တုန်းကလည်းတတိပါသွားပြီနော်ဩဌာဏဝတ္တောတတိမတော်လို့မပြောဘူးလားအခုအပမတ္ထတလို့ထပ်ပြီးတော့ပြောပြန်ပြီအဲ့တော့ဦးဇင်းသားကစဉ်းစားမိတာလေအဲ့ဒီအဖွင့်တွေကိုဦးဇင်းလှမ်းပြီးတော့စာဥတီတွေရှားကြည့်ပါလေဘယ်စကားလုံးကဘာပြောတာလဲဆိုတာလေးပေါ့နော်အဲ့ဒီမှာဦးဇင်းတို့စဉ်းစားလို့ရတာကတတိဆိုတာလေအပမာဒါကပိုးနေကျယ်မယ်လို့ထင်တယ်နော်တတိဆိုတာကတတိရှိတာအပမာဒါကြတော့တတိရှိတယ်ဆိုတာတော့တင်မကတော့ဘူးကုသိုလ်တွေကိုမမေ့ဘူးဆိုတာတွေပါသူကပါလာတယ်အပမာဒါရဲ့နေကအင်မတန်ကျယ်တာကိုဟုတ်လားအဲ့ဒီတော့အဲ့ဒီလိုအပ္ပမာဒကောင်းမှုတွေကိုမမေ့ဘူးတတိရှိမယ်အမြဲတမ်းကိုယ့်ကိုယ်ကိုကောင်းဖို့အတွက်အမှတ်ရနေတယ်အဲ့ဒီအပ္ပမာဒတရားလက်ကင်ထားနိုင်မယ်ဆိုရင်တနည်းအားဖြင့်လည်းစောစောကပြောခဲ့တဲ့ကောင်းမြတ်တဲ့တရားတွေကိုမမေ့မလျော့ဖော်ဆောင်နိုင်တဲ့အကောင့်ထဲဖော်နိုင်တဲ့ကျင့်သုံးနိုင်မယ်ဆိုရင်နော်ဒါနံပါတ်9မြောက်အင်္ဂါရက်ပေါ့အဲ့ဒါဆိုလို့ရှိရင်ယသောအဘိဝတ္တတိစီစဉ်ဥစ္စာအချမ်းရအကျော်စောနောက်ဆုံးမဲ့ညံဖူညံအထိမရနိုင်မေဘူးလားရနိုင်နေအဘိဝတ္တတိကောင်းမြတ်တာတွေနဲ့ကြီးပွားကြလိမ့်မယ်ချမ်းသာကြလိမ့်မယ်တဲ့ကြီးပွားချမ်းသာကြောင်းတရားဘယ်နှပါ9ပါးအေးအခုဦးဇင်းတို့ကတရားကပြောလိုက်တာတဏှာကြီးနိဗ္ဗာန်ရှိသွားပြီအဲ့တော့နောက်ပိုင်းပြောမှာကဘာလဲဆိုတော့ပိဋကတ်တို့ကိုပြင်းလဲမပြင်းစေခြင်းဘူးဦးဇင်းကနောက်ပိုင်းပြောမှာကဒီဂါထာကိုဘာကြောင့်မြတ်စွာဘုရားဟောရသလဲဆိုတာလေးကိုပြောမှာဟုတ်လားအဲ့တော့နည်းနည်းဝိထုကြောင့်တော့သူကဆန်တယ်ဒါပေမဲ့စိတ်ဝင်စားစရာကောင်းတယ်လူတယောက်ဟာကိုယ့်ကိုယ်ကိုဘလောက်ထိမ့်သိမ့်နိုင်တယ်လေအံ့ဩစရာကောင်းတဲ့လူတယောက်အကြောင်းပြောမှာပါနော်အဲ့ဒီလိုအံ့ဩစရာကောင်းတဲ့လူတယောက်အကြောင်းကိုဘာကြောင့်ပြောရသလဲဆိုတော့အတုယူစီခြင်းနဲ့စိတ်နဲ့ပြောမှာပေါ့နော်လူငယ်တွေအတွက်ပေါ့အဓိကအော်အင်မတန်ထိမ့်သိမ့်နိုင်တဲ့လူပဲအဲ့ဒီလူကဘယ်လိုလဲဆိုတော့ဘုရင်တို့မြတ်စွာဘုရားဝိလုံအကြောင်းတိုင်းမှာသတင်းသုံးတော်မူခြင်းခံကာလရာဇဂျူမျိုးတဲ့တတိအမျိုးတစ်မျိုးမှာအင်မတန်ကူးဆက်လွယ်တဲ့ယောဂတစ်ခုဆွဲကတ်တယ်။စာထဲကတော့ယင်းအနာလို့ရေးထားတယ်။အဲ့ဒီယင်းအနာကအိမ်ခြံပေါက်ကိုဖောက်ပြီးတော့ထွက်ပြေးမှလွတ်တယ်လို့ဆိုတယ်။ဆိုလိုတာကတိတိယင်းတောက်လျှောက်ကိုပြေးတယ်လို့ပြောလို့သလားတော့မသိဘူး။ဒါဒီကနေ့ခေတ်တော့အဲ့လိုလည်းမရှိပါဘူး။ဒါစာထဲမှာရေးထားတာတွေကိုဦးဇင်းတို့ပြောပြတာ။ပေးသက်တို့လည်းစဉ်းစားတတ်ဖို့ပေါ့။နော်ယင်းအနာတဲ့အဲ့ဒါဆွဲတယ် အဲ့တော့မိဘတွေကတို့တော့တည်တော့မှသူတို့ယောဂဆွဲပြီးပြီအဲ့ဒါကိုတည်တော့သူတို့ရဲ့တူရီတော်သားလေးကိုမှားတယ်ငါသားမင်းအိမ်ချန်ဆက်ကိုဖောက်ပြီးတော့အိမ်နံရံကိုဖောက်ပြီးတော့ထွက်ပြေးတော့ဘယ်နာဘယ်နာမှာဒုပိုင်တဲ့ဂရေ40ကိုမြုပ်ထားတာအဲ့ဒါဒီယောဂကတ်ကြီးငိမ့်ပြီဆိုတော့မှငါသားပြန်လာပြီးတော့အဲ့ဒါကိုတူးဖို့ပြီးတော့အသက်မွေးဝမ်းကြောင်းမှုပြုပါလေလို့မှားတော့သားဖြစ်တဲ့လူကဟုတ်ပြီဆိုပြီးတော့မတည်သေးသောအမေအဖေကိုပြစ်ပြီးတော့ပြေးတာဗျအဲ့ဒါအမေအဖေတွေအမျိုးတွေအကုန်တည်တယ်အဲ့ဒီကလေးတယောက်ပဲလွတ်တယ်နော်အဲ့ဒါနဲ့သူတနေတဲ့ကြီးရောက်ရောက်ပြီးတော့ဒီလူနဲ့သူပြန်မလာဘူးပြန်မလာဘူးနှစ်တည်းတော်တော်ကြာသွားတယ်အဒီမှာနောက်သူတော်တော်လေးအရွယ်ရောက်လာပြီဆိုတော့ဘိုးစိတ်မွေးတွေပတိုင်းမွေးတွေနဲ့သူပြန်ရောက်လာတယ်ပြန်ရောက်လာတော့သူ့ကိုအရက်ကဘသူမှမမှတ်မိတော့အဲ့ဒါလို့မမှတ်မိတော့အဲ့ဒီကလေးအဲ့ဒီလူလင်ကညံရှိတယ်ထိမ့်သိမ့်နှိုင်စွမ်းရှိတယ်ပါစင်းသားလေဆိုတော့ငါနဲ့ဒီအချိန်မှာကလေး40တော့ပစ္စည်းတွေကိုတူးဖို့ပြီးတော့စွဲမယ်သုံးစွဲမယ်ဆိုလို့ရှိဒီကောင်ဘယ်ကနေခိုးလာတယ်လဲတိုက်လာတယ်လဲငါ့ဘုဘဇူမယုံကြည်မှာမဟုတ်ဘူးငါဘက်ကထောက်ခံမဲ့လူလဲငါတယောက်မှအခုမရှိတော့ဘူးတက်တည်လေအဲ့ဒီတော့ငါနဲ့ဒီပစ္စည်းတွေပဲရှိတာအဲ့တော့ဒီအချိန်မှာငါထုတ်ယူသုံးစွဲမယ်ဆိုရင်ငါအကြီးအကျယ်ဒုက္ခရောက်လိမ့်မယ် तू သိတယ်နော် तू ထုတ်ယူမသုံးစွဲဘူးအဲ့ဒါနဲ့ဘာလုပ်လဲဆိုတော့အောင်အေးနိုင်တယ်စောင့်စည်းနိုင်တယ်ဂရီ40တော့ပစ္စည်းရှိနေတယ်နော်အဲ့ဒါသူဘာလုပ်လဲဆိုတော့အလုတ်လိုက်ရှာတယ်ကျွန်တော်ဘာလို့မင်းရမလဲပေါ့အဲ့တော့ရက်ကဝိုင်းပြီးတော့ပေးတယ်မင်းခုမှရောက်လာတယ်ကွာကဲအဲ့လိုဆိုလို့ရှိရင်မင်းရဆော်လို့ကွာမင်းကိုတို့လာကဝိုင်းပေးမယ်ရဆော်ဆိုတာကဥစဉ်ကနားလေအောင်ပြောလိုက်တာပါစာထဲမှာပါတာကတော့ဩအိယာထားခြင်းရောက်ပါပြီထားကြပါဆွနေပါလေချက်ကြပါအော်အလုတ်တွေဝင်ကြပါပြင်းမနေကြပါနဲ့လို့သူကလမ်းမှာလိုက်ပြီးတော့နှိုးဆော်တာတဲ့အမဒီကနေ့ခေတ်အဲ့ဒီလိုလူမျိုးတောင်ရှိသင့်တယ်လို့ထင်တယ်နော်ကြားတဲ့လူတွေတတိယရင်ကောင်းတာပေါ့ဟုတ်လားအင်းအဲ့ဒါလိုလိုက်ပြီးတော့អော်လာအဲ့ဒီလူလင်ကအဲ့ဒါလိုអော်ရင်းနဲ့တနေ့တော့ဗိမိတာတာမင်းကြီးကလေတာပတင်းဖွင့်ပြီးနန်းတော်ကနေပြီးတော့အဲ့ဒီလူလင်ရဲ့အတန်ကိုကြားလာကြားတဲ့အခါကျတော့မင်းကြီးကတကိုယ်ကြီးရေရွတ်ဒီပုဂ္ဂိုလ်ဟာပစ္စည်းဥစ္စာအင်မတန်ပေါ်တဲ့ပုဂ္ဂိုလ်ပဲတဲ့အတန်ကိုနားထောင်ပြီးတော့သိတာတော့ဗိမိတာရအဲ့ဒီအတက်ပညာသူ့မှာရှိတယ်သိလားဗိမိတာရအဲ့ဒီလိုမင်းကြီးကဒီပုဂ္ဂိုလ်ဟာပစ္စည်းပေါ်တဲ့ပုဂ္ဂိုလ်ပဲပစ္စည်းဥစ္စာသိချမ်းသာတဲ့ပုဂ္ဂိုလ်ပဲလို့ပြောတော့အဲ့ဒါကိုဘယင်ကြီးရဲ့ဟိုမိဖုရားတွေကတယောက်ပေါ့နော်မောင်မကြီးတယောက်ကကြမ်းတယ်ကြားတဲ့အခါကျတော့မင်းကြီးတယောက်ကသွားအဲ့ဒီကောင်တော့ကိုလိုက်ရှာသူဘယ်လိုလဲဘာလဲသိအောင်လုပ်ခဲ့အဲ့ဒါနဲ့အဲ့ဒီလိုပြန်လာတယ်အရှင်မအင်မတန်ဆင်းရဲပါလေရေဆော်လုတ်ပြီးတော့စားနေရခိုကိုးရမရှိတူးတဲ့တကောင်ကျွတ်တမျက်နှာပါအဲ့ဒါမင်းကြီးကိုသွားပြီးတော့သရုပ်ဦးတင်နေရှင်မင်းနေရအဲ့ဒါပစ္စည်းသိပ်ပေါ်တဲ့လူမဟုတ်ပါဘူးတဲ့သိပ်ဆင်းရဲတဲ့လူပါတဲ့မင်းကြီးကဘာမှမပြောဘူးစိတ်စိတ်ပဲနေတယ်နောက်နှစ်ရက်သုံးရက်လောက်နေပြန်ရောအဲ့ဒီပုဂ္ဂိုလ်ရဲ့အတန်ကြားပြန်ရောကြားတော့မင်းကြီးကမနေနိုင်ဘူးပြောပြန်တယ်ပစ္စည်းဥစ္စာသိပ်ပေါ်တဲ့လူပဲဒီလူအဲ့ဒါလူမျိုး3-4ခါလောက်ပြောတော့ဒီမောင်မကြီးကစိတ်ဝင်စားတယ်။မင်းကြီးအလကားမပြောဘူး။ပစ္စည်းဥစ္စာမရှိဆင်းရဲတဲ့လူပါလို့ပြောတဲ့ကြားတဲ့ကဒီအတန်ကြားတိုင်းကြားတိုင်းသူပစ္စည်းသိပ်ပေါ်တဲ့လူလို့ပြောပြောနေတယ်။အဲ့ဒါနဲ့ဘာလုပ်လဲဆိုတော့အရှင်မင်းနေရကျွန်တော်မျိုးမကြီးသွားပြီးတော့စုံစမ်းမရရှိ။ဒါကြောင့်ရိတ်ခါများချီးမြှင့်တော်မူပါ။အဲ့ဒါနဲ့သူ့ကိုအစပြားတထောင်ပေးလိုက်တယ်သွားစုံစမ်းကြည့်။အဲ့ဒါမောင်မကြီးကလဲတယ်ဗျဘာလို့ဆိုသူ့ရဲ့အရွယ်ရောက်တဲ့သမီးကိုကခေါ်သွားတာ။နော်ခေါ်သွားပြီးတော့အဲ့ဒီလူကနေလဲအကုန်စုံစမ်းစုံစမ်းပြီးတော့ဒီပြည်အိမ်ဒီမှာတဲပရစီလို့ပြောတော့ဒီပြည်ရင်ကလူတွေကတို့အိမ်မှာလူတွေများတယ်ဟိုမှာဂုံဘဂောတကဆိုတာအဲ့ဒီလူလင်ရဲ့နာမည်ကဂုံဘဂောတကသူကတူဦးလေးသမားသူ့တွေသွားပြီးတော့တဲကြဆိုတော့တာမီနှစ်ယောက်အိမ်ရောက်လာဂုံဘဂောတကတနာကျင်တာတက်တဲ့လူဆိုတော့ gain တဲတာပေါ့လေဒါပေမဲ့တရက်ဖယ်ရမယ်အဲ့ဒါနောက်တရက်ရောက်တယ်လေတာမီနှစ်ယောက်ကမသွားဘူးအဲ့လိုနေနဲ့ဘာလို့တုံဆိုတော့အဲ့ဒီလူကတယောက်ထဲနေရတာဆိုတော့ဘယ်ကောင်းကောင်းမွန်မွန်ချက်ပြုတ်စားနိုင်မလဲအဲ့ဒါဒကမကြီးကအလေကြီးဆိုတော့ဟုတ်လားအကုန်လုံးချက်ပြုတ်ပြီးတော့ကျွေးတာဗျအဲ့ဒီတော့သူကလည်းပဲအတုံနဲ့တန်ရုံးစင်နေနေဖြစ်နှစ်ရက်သုံးရက်တော့ခင်ဗျားတို့မသွားသေးဘူးလားအဲ့လိုနဲ့နောက်တော့ဦးဇင်းတို့စားတဲ့ပါတဲ့အတိုင်းအတိအကျတွေပြောတော့ပါဘူးဗျဟုတ်လားသူသမီးနဲ့ရသွားရောဆိုပါစို့ဟုတ်လားအေးအဲ့လိုသမီးနဲ့ရသွားပြီဆိုတော့မှမောင်မကြီးကဘာလုပ်လဲဆိုတော့ဘီမင်းနေရစီကိုလှမ်းပြီးတော့အကြောင်းကြားတယ်အခုဒီလူနဲ့သူတို့နဲ့တပေါင်းတစည်းတည်းဖြစ်သွားပါပြီအဲ့ဒီတော့သူ့မှာရှိတဲ့လျှို့ဝှက်ထားတဲ့ပစ္စည်းတွေထွက်လာအောင်လုပ်ဖို့ပဲကြံတော့တယ် ဒီလူကဘာမှမသိဘူးဟုတ်လားအဲ့ဒါနဲ့ဘာလုပ်လဲဆိုတော့ငါဘာလုပ်ရမှာတုံးပေါ့အဲ့တော့ဒီမိဖုရားကြီးကဘာပြောလဲဆိုတော့ဒီလမ်းမှာနေတဲ့လူတွေအလုံးစုပြီးတော့ပွဲသဖြင့်ခံရမယ်ဒါဘင်းရဲ့အမိတ်ပြီးတဲ့ပွဲသဖြင့်ခံတယ်ဆိုတော့တအိမ်ဘလောက်ကောက်မှာပေါ့ဗျာဟုတ်လားအေးအဲ့ဒါလိုကောက်ပြီးဆိုတော့အာကျုပ်ပတ်စံမရှိဘူးမင်းမိတ်ဆိုတာမင်းပတ်စံမရှိဘူးလို့ပြောလို့မရဘူးမင်းတစုံတယောက်စီကသွားချီးပြီးတော့ပဲဖြစ်ဖြစ်ငှားပြီးတော့ပဲဖြစ်ဖြစ်မင်းရအောင်ရှာခဲ့ဟာခက်တာပဲဗျာခမရလို့ရောက်လာမှရှုပ်ရှုပ်တယ်ဟုတ်လားအဲ့ဒါလိုနဲ့မလုပ်လောင်ဆိုတော့ညကြီးတဲ့မြုပ်ထားတဲ့ဂရေ40တဲကဒက်တပြားနှစ်တပြားလောက်သူထုတ်ပြီးတော့ယူလာတယ်တဲ့ယူလာပြီးတော့ခက်ခဲရော့ဒါနဲ့ဖြည့်ရှင်းလိုက်အေးဟုတ်ပြီယူတော့အဲ့ဒီပတ်စံကိုယူအဲ့ဒီပတ်စံကိုမင်းကြီးလီပို့ပြီးတော့သူ့အိတ်ထဲကပတ်စံနဲ့စိုက်ပြီးတော့ပွဲသဖြင့်လှုပ်လိုက်တယ်သက်တေကံပစ္စည်းကပဲရောက်သွားပြီးတော့နန်းတော်ရောက်သွားပြီဟုတ်လားနန်းတော်ရောက်သွားပြီအဲ့ဒါလိုနဲ့တတိကံပစ္စည်းလည်းရပြီလေဆိုတော့မှမင်းချင်းတွေရောက်လာတယ်မင်းပစ္စည်းတွေအများကြီးရှိတယ်လို့ပြောတယ်ဒါကြောင့်ဘင်းမင်းတွေကမင်းကိုလိုက်ခရအာကျန်ကြီးစီရဗျာကျွန်တော်မှမရှိပါဘူးအဲ့ဒီမှာအတင်းအကျပ်ခေါ်တဲ့အခါကျတော့ဟေးမင်းတို့ငါသမက်ကိုဘာလုပ်ကြတာလဲပေါ့လာတယ်နော်အဲ့ဒီကြတော့မှသူတို့ကရှေ့ကနေဂျိုးပြီးတော့သွားနေတယ်သားမီးနှစ်ယောက်ကမင်းချင်းတွေကဒီညင်းဆန်နေတဲ့လူကိုတခါတည်းတုံ့နှောင်ပြီးတော့ခေါ်လာအဲ့ဒါနဲ့ဘင်းမင်းရတဲ့ရောက်တော့မင်းမှာပစ္စည်းတွေအများကြီးရှိပါလက်ကင်နေဘာကြောင့်မင်းတို့ဖွက်ပြီးတော့နေရသလဲမရှိပါဘူးမင်းနေရသူလိန်နှုံးပဲဟုတ်လားဘင်းရင်မင်းနေရကိုလည်းသူမယုံနိုင်ဘူးအဲ့ဒီတော့မှဘင်းကြီးကသူထုတ်ထားတဲ့တတေကံပစ္စည်းအတပြားကိုထုတ်ပြတယ်ဒါကြည့်ဆိုအံ့ဩတယ်ဟာငါပတ်စံနေဘလို့ဒီရောက်နေတုံးပေါ့အဲ့ဒါနဲ့သူရှောက်ပြီးတော့ကြည်တော့ဟိုသားမင်းနေရကနန်းတွင်းသူအဝတ်အစားတွေနဲ့တောက်တောက်ပြောင်ပြောင်သူ့ကိုပြုံးပြီးတော့ကြည်နေကြအဲ့ဒီကြတော့မှသူအတိပဲပေါ့တယ်ဟုတ်လားအဲ့ဒါနဲ့ဘင်းမင်းတရားရှိကြောင်းပါဒီလောက်ရှိတာကိုမင်းဘာဘူးလို့မပြောတော့ယုံကြည်ရမယ့်လူမရှိလို့ပါငါမင်းတရားဟာယုံကြည်စရာမဟုတ်ဘူးလားမှမယုံကြည်တရားဆိုလို့ရှိရင်ပြောပါမယ်ဖျားဆိုပြီးတော့အဲ့ဒီတော့မှနေရာဒေသကိုပြောလှဲတွေပါတွေနဲ့သွားတိုက်အဲ့ဒီမှာဘင်းကြီးကသူ့သမီးနဲ့ဒီအမျိုးကောင်းသားကိုပေးစားနော်အဲ့ဒီမှာဘင်းရင်ကဘိမိတာတာဘင်းရင်ကအင်မတန်တော်တဲ့လူပဲကလေး40တော့ပစ္စည်းတွေကိုပိုင်းဆိုင်မှာလျှက်ခင်တယ်ကိုကိုကိုထိန်းနိုင်တယ်သိမ်းနိုင်တယ်နော်ကိုကိုကိုထိန်းနိုင်သိမ်းနိုင်တယ်ဆိုတော့အည်သွေးဟာလွယ်ဘူးဗျာဟင်းတကိုင်းဒီမိုက်မြာအေးဒါကိုသဘောကျပြီးတော့သူ့ကိုမြတ်စွာဘုရားကြီးကိုခေါ်သွားလာဘင်းကြီးကဘင်းကြီးကသောတာပန်အရိယသူတော်ကောင်းကြီးလေအဲ့တော့သူ့သမက်ကိုဘုရားကြီးခေါ်သွားလာခေါ်သွားပြီးတော့မြတ်စွာဘုရားဒီလောက်တီကြည်တဲ့လူစံစည်းနိုင်တဲ့လူကိုဘုရားကျွန်တော်မျိုးကြီးမတွေ့ဘူးပါဘူးတဲ့အဲ့ဒီမှာအကြောင်းစုံမြတ်စွာဘုရားကိုရှောက်တယ်ရှောက်တော့မှမြတ်စွာဘုရားကတခါကြီးဒီသူတော်ကောင်းဟာကိုယ့်ကိုယ်ကိုစံစည်းနိုင်တယ်မှန်နေတဲ့လောကမှာမတရားမှုတွေနဲ့အသက်မွေးဝမ်းကြောင်းမှုပြုတာဒါဟာတကယ်ချမ်းသာစေချမ်းသာမှန်ကိုမရနိုင်ဘူးကိုယ့်ကိုယ်ကိုထိန်းထိန်းသိမ့်သိမ့်ကောင်းကောင်းမွန်မွန်နဲ့အည်အသွေးရှိရှိကြိုးစားမှသာလေတကယ်ချမ်းသာတဲ့ချမ်းသာမှန်ကိုရနိုင်မယ်ဆိုပြီးတော့ကြီးပွားချမ်းသာကြောင်းတရားခုနှစ်ပါးကိုအဲ့ဒီမှာဟောတာဟုတ်ရဲ့လားအေးအဲ့ဒီမှာဟောတာအဲ့ဒါတွေဥစဉ်ပြန်မပြောတော့ဘူးเนาะအေးအဲ့ဒီဂါထာရဲ့အဆုံးမှာဒီလူလင်သည်သောတာပန်ဖြစ်တယ်ဟုတ်ရဲ့လားအဲ့ဒါဥစဉ်တို့လူငယ်တွေကိုပြောချင်တာကလောကမှာကြီးပွားချမ်းသာခြင်းနဲ့ဆိုလို့ရှိရင်ဒီအကြီးအသေးခုနှစ်ရက်နဲ့တတ်နိုင်တယ်များပြည့်စုံအောင်ကြိုးစားကြရမှာဟုတ်လားအည်သေးခုနှစ်ရက်နဲ့ပြည့်စုံမယ်ဆိုရင်ပြည့်စုံသလောက်ဒီပုဂ္ဂိုလ်မကြီးပွားပေဘူးလားကြီးပွားမယ်တပါးနဲ့ပြည့်စုံရင်ကိုယ်ပဲတော်တော်ကြီးပွားမယ်အနှစ်ပါးသုံးပါးအကုန်လုံးမဲ့ပြည့်စုံမယ်ဆိုရင်တော့ဒါအတိုင်းထက်အလွန်ပေါ့နော်အဲ့ဒီတော့ဒီခုနှစ်ပါးကိုမှတ်သားပြီးတော့ကိုယ့်ဘဝကြီးပွားချမ်းသာရေးကိုပေါ်ဆောင်ဖို့အတွက်အကောင်းဆုံးလက်နက်တွေလို့သဘောထားပြီးတော့ကျင့်သုံးကြဖို့မလိုဘူးလားလိုတယ်နော်ဩဒါနဝတ္တောတတိမတ္တောသူစီကမ္မတနိတ္တမကာရိနောသင်ညတ္တဓမ္မစီဝီနောအပမထတယတောပိဝတ္တိဩဒါနဝတ္တောထကြွလုံးလဝရိယနဲ့ရှိပေထသောတတိမတ္တောတတိနဲ့လည်းပြည့်စုံပေထသောသူစီကမ္မတစင်ကြယ်သောကာယကံဝစီကံမနောကံနဲ့လည်းပြည့်စုံပေထသောနိတ္တမကာရိနောစူဇန်ရှင်ရင်ရွေးပြုလေးရှိပေထသောသင်ညတ္တကိုနှုတ်နှလုံးသုံးပါးလုံးကိုစောင့်စည်းခြင်းရှိပေထသောဓမ္မစီဝီနော မံကံသောအတ္တမွေးဝမ်းကြောင်းမှုဖြင့်အတ္တမွေးဝမ်းကြောင်းခြင်းရှိပေထသောအပ္ပမထသမမိမလျောသောအပ္ပမထတရားနှင့်ပြည့်စုံမေထသောထိုသူတော်ကောင်းပုဂ္ဂိုလ်အားယက်သောအချံရန်အကျော်သောစည်းစိမ်ဥစ္စာဟူသည်များတို့သည်အဘိဝတ္တတိကောင်းစွာမသွေကြီးပွားကြပေကုန်တည်းတော်ရှင်တို့ကြည်ပွားချမ်းသာကြောင်းတရားခုနှစ်ပါးကိုလည်းပြောပြပါပြီ။ကြည်ပွားချမ်းသာကြောင်းတရားခုနှစ်ပါးကိုဘာကိုအကြောင်းပြုပြီးတော့ဟောတယ်ဆိုတာကိုလည်းအကျဉ်းချုပ်ပြောပြပါပြီ။ဒါကြောင့်ဘေးသာပေါင်းသူတော်ကောင်းတို့သည်ထကြွလုံးလဝရိယတရားနဲ့ပြည့်စုံအောင်ကြိုးစားနိုင်ကြပါစေ။တတိတရားပြည့်စုံအောင်ကြိုးစားနိုင်ကြပါစေ။မိမိရဲ့ကာယကံဝစီကံမနောကံဆိုတဲ့ကံသုံးပါးကိုတန့်ရှင်းစင်ကြအောင်ကြိုးစားနိုင်ကြပါစေ။လုံးတစ်ခုလုံးတော့မယ်ပြောတစ်ခုပြောတော့မယ်ဆိုလို့ရှိရင်စဉ်းစားဆင်ញင်ပြီးတော့လုံနိုင်ပါစေပြောနိုင်ပါစေနောက်ပြီးတော့ကိုယ်နှုတ်နှလုံးသုံးပါးလုံးကိုစောင့်စည်းနိုင်ပါစေအလိုမလဲရဘူးဆိုလို့လည်းပေါ့နော်အေးပြီးတော့ပါတော့ဓမ္မစီဝိနောအတ္တမွေးဝမ်းကြောင်းမှုလည်းပဲမှန်ကန်ပါစေစင်ကြယ်ပါစေနောက်ဆုံးအချုပ်ကတော့အပ္ပမာဒဟုတ်ရလားပါတော့အပ္ပမာဒနော်အပ္ပမာဒတရားကတော့အပြည့်ဝဆုံးနဲ့အကြီးအကျယ်ဆုံးတရားပါပဲဟုတ်ရဲ့လားဒါကြောင့်အပ္ပမာဒတရားလက်ခံထားပြီးတော့မိမိတို့ရဲ့ကြီးပွားချမ်းချမ်းသာခြင်းတရားတွေကိုစစ်မှတ်တဲ့ဤလန်းနဲ့ရှာဖွေနိုင်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့မေတ္တာပို့ပြီးတော့ဒီကနေ့ညကြီးပွားချမ်းသာခြင်းတရားခုနှစ်ပါးဆိုတာကိုဆုံးသတ်ကြရအောင်ဘဝတုသဗ္ဗမင်္ဂလံရကံတုသဗ္ဗဒေဝတံသဗ္ဗဗုဒ္ဓ ानु ဘာဝေနတရာဒုက္ခိဘဝတုတိဘဝတုသဗ္ဗမင်္ဂလံရကံတုသဗ္ဗဒေဝတံသဗ္ဗဓမ္မ ानु ဘာဝေနတရာဒုက္ခိဘဝတုတိဘဝတုသဗ္ဗမင်္ဂလံရကံတုသဗ္ဗဒေဝတံသဗ္ဗသံဃ ानु ဘာဝေနတရာဒုက္ခိဘဝတုတိတိတုမကသင်တရားနာပိတ္တပေါင်းတရောကောင်းတို့သာသာအာလုံသောတတ္တဝါအနန္တတို့အားသဗ္ဗမင်္ဂလာလောကိလောကုတ္တရာကောင်းဆိုသမျှမင်္ဂလာဝါဝတိဘဝတုကောင်းစွာမသွေဖြစ်တော်မူကြပါစေတည်းသဗ္ဗဒေဝတာမိမိတို့ခန္ဓာကိုယ်မှာစောင့်ကြနေကြကုန်သောနမိမိတို့အိမ်မှာစောင့်ကြနေကြကုန်သောနမိမိတို့သာသနာမိမိတို့ကဘာမှာစောင့်ကြနေကြကုန်သောနာမျက်နှာကောင်းတဲ့အပေါင်းတို့ကလည်းပဲရက္ခဏတို့ကောင်းစွာမသွေစောင့်ရှောက်တော်မူနိုင်ကြပါစေတည်းသဗ္ဗဗုဒ္ဓ ानु ဘာဝေနကင်းငါဝါလိုသဲစုမကပွင့်တော်မူကြတယ်ဆူဆူတို့ဒါပါဖခင်ကိုတော်မြတ်တို့ရဲ့တကုတ်တေဇောအာနုဘောတော်တို့ကြောင့်၎င်းသဗ္ဗဓမ္မာနုဘာဝေနမေလီရန်ဖူလီရန်နိဗ္ဗာန်ပရိယတိယုဆိုသောစေတံသောတရားတော်မြတ်တို့ရဲ့တကုတ်တေဇောအာနုဘောတော်တို့ကြောင့်၎င်းသဗ္ဗသံဃာနုဘာဝေနမေကထံလေးယောက်ဖလထံလေးယောက်ဆိုသောရှင်အောင်တော်ရိယသံဃာရှင်မြတ်တို့နဲ့တကားတိလဂုံသမားဒီဂုံပညာဂုံတို့နဲ့ပြည့်စုံတော်မူကြတဲ့သမှုတိတန်ခါရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့တကိုယ်တည်သောအာနုဘောတော်တို့ကြောင့်၎င်းတရားနိယောညပါဘေခမဆိုင်ချင်းရှိတိုင်းချင်းရှိတိုင်းဒုက္ခကိုစိတ်နှပြချမ်းမှချမ်းသာခြင်းရှိကြဂုံသည်ဘဝတူကောင်းစွာမသွေဖြစ်တော်မူကြပါစေတည်း